Welcome to the Voice of America in Burmese.
မင်္ဂလာပါ VOA American အသံရဲ့2023 April 14ရက်ဗုဒ္ဓဟူးနေ့မနက်ဖြန်အစီအစဉ်တွေကိုမြို့တော် Washington DC ကနေစတင်ထုတ်လွှင့်နေပါပြီ VOA ရဲ့အစီအစဉ်တွေကိုလိုင်းတူမီတာ32 40 48 50တို့ကနေဓာတ်ရိုက်ဖမ်းယူနိုင်စင်နေတယ်လို့ VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီကျွန်တော်ရဲမွန်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါဒီကနေ့ထုတ်လွှင့်မယ့်အစီအစဉ်မှာတော့ထိပ်တန်းရောက်မြန်မာနဲ့နိုင်ငံလက်ကသတင်းတွေအပြင
် The High Commissioner states that there are clear echoes of Syria in 2011. There too, we saw peaceful protests met with unnecessary and clearly disproportionate force.
မြန်မာနိုင်ငံအရေးနိုင်ငံတကာကအချိန်မီမဟန့်သားနိုင်ရင်ဆီးရီးယားနိုင်ငံလိုအဖြစ်မျိုးကြုံရနိုင်တယ်လို့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးကတတိပေးလိုက်တဲ့သတင်း CDM အာဏာဖီဆန်ရေးလှုပ်ရှားမှုနဲ့ပတ်သက်လို့ CRPH ရဲ့ပြောကြားချက်စနားပြသူတွေကိုအကြမ်းဖက်နှိမ်နှင်းမှုတွေကြောင့်အိန္ဒိယချင်းအိန္ဒိယနိုင်ငံကိုတိမ်းရှောင်သူရာနဲ့ချီရှိလာနေပြီဆိုတဲ့သတင်းနဲ့ရိုးရိုက်တဲ့ကြံကာလမှာအရင်လိုစီစီကားကားမရှိဘဲဖြစ်နေတဲ့သတင်းတွေကိုလည်းနားဆင်ရမှာပါအပတ်စဉ်ကဏ္ဍမှာတော့အင်္ဂါနေ့ညစကဝိုင်းအစီအစဉ်ကိုတင်ဆက်ပေးသွားမှာပါအခုတော့ဗုဒ္ဓဦးနေ့မနက်ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကိုအောင်မြတ်သူတို့ကပြောပြပေးမှာပါ
မြန်မာပြည်သူတွေကိုတပ်ဖြတ်ဖိနှိပ်နေတာတွေရပ်ဆိုင်းရေးအတွက်စစ်တပ်ကိုပြတ်သားထိရောက်တဲ့အရေးယူမှုချက်ချင်းလုပ်ဖို့ကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးမီရှယ်ဘက်ရှလက်ကအင်္ဂါနေ့မှာတောင်းဆိုထားပါတယ
် The military seems intent on intensifying its pitiless policy of violence against
စစ်ပွဲလုံးလက်နက်တွေတုံးပြီးအစီအစဉ်မဲ့ပြစ်ခတ်နေတဲ့မြန်မာစစ်တပ်ဟာကြမ်းကြုတ်ရက်စက်တဲ့အကြမ်းဖက်မှုမူဝါဒနဲ့ပြည်သူတွေကိုနှိပ်ကုပ်ဖို့ရည်ရွယ်ထားတဲ့သဘောတွေ့ရကြောင်းကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးရုံးရဲ့ပြောခွင့်ရာရာဘီယန်ရှမ်ဒါစနီကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဖေဖော်ဝါရီလ၁ရက်နေ့ဆီယန္နာသိမ်းပြီးနောက်ပိုင်းအနာထိန်ဆန့်ကျင်မှုတွေကိုစစ်တပ်နဲ့ရဲရဲဖြိုခွင်းမှုတွေအတွင်းဆန္ဒပြသူတွေရောဆန္ဒပြပွဲမှာမပါတဲ့အရက်သားတွေရောစုစုပေါင်း900ကျော်တိဆုံးခဲ့ရပြီးဒီထဲမှာကလေးငယ်44ဦးအနည်းဆုံးပါဝင်ကြောင်းလဲယုံကြည်ရတဲ့အစီအခံချက်တွေကိုကိုးကားပြီးကုလသမဂ္ဂလူ့ခွင့်ရေးရုံးကပြောဆိုထားပါတယ
် There are reports that 23 people have been sentenced to death
အဖမ်းဆီးတွေဆက်ရှိနေပြီးလက်ရှိဖမ်းဆီးထိန်းသိမ်းထားသူအနည်းဆုံး 3,080 ဦးရှိနေပါတယ်ဒီထဲကဆန္ဒပြသူ4ဦးနဲ့တခြားပုဂ္ဂိုလ်19ဦးစုစုပေါင်း23ဦးကိုတော့နိုင်ငံရေးရာဇဝတ်မှုဆိုင်ရာဆွဲချက်တွေနဲ့လျှို့ဝှက်တရားစီရင်ပြီးတည်တံတွေချမှတ်ထားတယ်ဆိုတဲ့အစီအခံချက်တွေရထားကြောင်းကုလသမဂ္ဂလူ့ခွင့်ရေးရုံးပြောခွင့်ရရှမ်ဒါစနီကပြောပါတယ်မြန်မာစစ်တပ်ဟာအစုလိုက်ပြုံလိုက်ဖမ်းဝရမ်းထုတ်ဖမ်းဆီးနေတာတွေကြောင့်တရင်တောက်တွေတက်ကြွလှုပ်ရှားသူတွေအမှုပညာရှင်တွေနဲ့ထင်ရှားကြော်ကြားသူအများအပြားရှောင်တိမ်နေကြရပါတယ်ရှင်ဆီယနာတိန်းနာကိုဆန့်ကျင်တဲ့အနေနဲ့မြန်မာရိုးရာနှစ်တက်ကူကြံပွဲတော်တွေမကျင့်ပါဘဲနိုင်ငံတော်မှာလမ်းပေါ်ထွက်ဆန္ဒပြနေကြဆဲဖြစ်ပါတယ်
အရင်ကတည်းကတော့ညီမတို့ကဒီညီမတို့ကလုံးဝဟိုဒီမိုကရေစီဓာတ်ပုံဖြစ်တဲ့အတွက်ကိုညီမတို့ပြောရှိရှင်မယ်ဒီတကြံဆိုတဲ့အဆန်လောက်ညီမတို့ဒီညီမဆုံးတဲ့ဆန်လောက်အရာကိုညီမတို့ဆက်နေလို့ရတယ်တကြံရောက်ပြီဆိုတာနဲ့ညီမတို့ကပျော်ဒါပျော်စရာကောင်းတဲ့အချိန်ပဲဒီနေ့မှာသာပါသွားလဲဆိုတော့ညီမတို့ကိုအာနာရှင်အစိုးရကဟိုညီမတို့အာနာတင်တာဖြစ်တဲ့အတွက်ကိုညီမတို့ကအရင်ကိုလိုမျိုးကြီးတကြံမှာညီမတို့ပျော်စရာမရှိတော့ဘူးညီမတို့ကဒါဘလို့မဟုတ်ဒီချိန်ကပျော်ဖို့အဆင်မပြေတော့ဘူးအဲ့တော့ညီမတို့ကဒီကာလအတွက်ကိုညီမတို့ကဒီဟိုပါလေဘယ်လိုပြောရမလဲညီမတို့စစ်အာဏာရှင်တော်လန်တဲ့တကြံဖြစ်သွားတာပေါ့နော်ဒါဒီတစ်ခေါက်ကတော့ပျော်စရာတကြံမဟုတ်ပေါ့နဲ့တော်လန်တဲ့တကြံဖြစ်သွားတာပေါ့
ရန်ကုန်ကဆန္ဒပြလူငယ်တူပြောပြခဲ့တာပါနိုင်ငံတော်မှာဧပြီလ13ရက်နေ့တကြံအချိုနေ့မှာအတာအိုးတပိတ်အဖြစ်ဆီယနာတိန်နာကိုစန့်ကျင်တာမှာပါဝင်ခဲ့တဲ့မန္တလေးတိုင်းမြင်းငယ်မြို့မှာစစ်တပ်နဲ့ရဲကပစ်ခတ်တာကြောင့်ထိခိုက်ဒဏ်ရာရတဲ့ဆိုတဲ့သတင်းတွေလည်းလူမှုကွန်ရက်တွေမှာတွေ့မြင်ရပါတယ်။နိုင်ငံတော်မှာအင်တာနက်ဆက်သွယ်မှုကိုတင်းတင်းကြပ်ကြပ်ထိန်းချုပ်ဖျက်တောက်မှုနဲ့သတင်းရယူဖော်ပြသူတွေကိုပြစ်မှတ်ထားပစ်ခတ်ဖမ်းဆီးတာတွေကြောင့်စစ်တပ်နဲ့ရဲရဲအကြမ်းဖက်ဖြိုခွင်းမှုနဲ့ထိခိုက်ဒေဆုံးမှုတရင်အတိအကျကိုတော့ချက်ချင်းမသိရတဲ့အနေအထားမျိုးပါ။အာဏာသိမ်းစစ်တပ်ဘက်ကဆန္ဒပြပွဲတွေနောက်လူနေရပ်ကွက်တွေအတွင်ဝင်ရောက်ပစ်ခတ်တာတွေကြောင့်ဒေဆုံးထိခိုက်ရသူတွေနဲ့ပတ်သက်ပြီးမှန်ကန်တိကျတဲ့တရင်တွေမထုတ်ပါဘူး။မြို့ကြီးတွေကလက်မော်ထွက်ဆန္ဒပြပွဲတွေကိုစစ်တပ်နဲ့ရဲကပစ်ခတ်လူစုခွဲထိန်းချုပ်နိုင်ရေးဆောက်ရွက်လာပြီးတဲ့နောက်မှာမြို့ငယ်တွေကဆန္ဒပြပွဲတွေကိုအခုနောက်ပိုင်းပစ်ခတ်ဖြိုခွင်းလာတာဖြစ်ပါတယ်။ဒါပေမဲ့လည်းနိုင်ငံတော်မျိုးတွေ၊နေတွေ၊ရွာတွေတိုင်းမှာတော့အခွင့်အရေးရသလိုနီလန်ပေါင်းစုံနဲ့လက်မော်ထွက်ပြီးအနာသိန်းနာကိုစန့်ကျင်ဆန္ဒပြနေကြစေဖြစ်ပါလေရှင်။ ကိုင်းတိုင်းတမူးမြို့မှာအင်ကန်နစ်ကစစ်တပ်နဲ့ရဲတပ်ဖွဲ့ကတနက်နေ့ပစ်ခတ်တာကြောင့်ဈေးရောင်းရာကပြန်လာတဲ့ဇနီးမောင်နှံနှစ်ဦးသေဆုံးခဲ့ရတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်
။မနေ့ကနေခေါ်တော့မှဖြစ်သွားတာ။နောက်တော့ဒီကောင်ကြီးလမ်းဖောက်တော့ပြန်လာ။ဘာဟိချောင်းကရာရှိတဲ့အင်ကရာဘုံကပစ်တက်လိုက်တယ
်။စစ်တပ်နဲ့ရဲကဘာကြောင့်တနက်နေ့ပစ်ခတ်ခဲ့တယ်လဲဆိုတာရှင်းရှင်းလင်းလင်းမသိရပါဘူး။ဖေဖော်ဝါရီလ10ရက်နေ့ဆန္ဒသိမ်းမှုနောက်ပိုင်းအဖန်စီတည်ဆုံးထင်ရရမှုနဲ့ပတ်သက်လို့စစ်တပ်ဘက်ကမှန်ကန်တိကျတဲ့သတင်းထုတ်ပြန်မှုလည်းမရှိပါဘူး။အိန္ဒိယနယ်စပ်တမူးမြို့မှာဆီယနာသိန်းဆန့်ကျင်ဆန္ဒပြသူတွေနဲ့စစ်တပ်ရဲပူးပေါင်းအဖွဲ့တွေကြားထိတ်တိုက်တွေ့တာတွေကြောင့်နှစ်ဖက်တည်ဆုံးမှုတွေရှိခဲ့ပြီးနောက်မှာပြစ်မှတ်ထားဖြိုခွဲခံရတာလည်းဖြစ်ပါတယ်။အင်ကန်နစ်မှာစစ်တပ်နဲ့ရဲတပ်ဖွဲ့ရဲ့ပြစ်ခတ်မှုကြောင့်တည်ဆုံးခဲ့ရတဲ့ဂေါ်ရခါနွယ်ဘွားဇနီးခင်ပွန်းနှစ်ဦးမှာကလေးတွေကျန်ရက်သလားဆိုတာတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။အင်ကာနစ်မှာပဲဒေသခံလူငယ်နှစ်ဦးကိုလည်းဖမ်းသွားတယ်လို့ဒေသခံကပြောပြပါတယ်
။အဲအိရှန်ကခုချောင်းနဲ့အောင်ဆန်းစစ်ထမင်းရဲ့လောက်ပေါ့။အဲ့ဒါကကျွန်တော်တို့နားမလုံဘူးလူမဆက်တုံးတဲ့အတွက် that one မရှိမှသူတို့ဆက်ကြထူပြီးရနေတာ။အဲ့မှာသူတို့ဆက်ကြရင်းမှာတွေကဈေးဝင်လို့လမ်းပြီးစစ်ကောင်ပြဖမ်းသွားတယ်။လက်နဲ့ပြီးမှဖမ်းသွားတယ်လက်ရောက်လာ
။စစ်တပ်နဲ့ရဲတပ်ဖွဲ့ဘက်ကအင်အားသုံးပြီးနှိမ်နှင်းပစ်ခတ်လာတာကြောင့်ရောအဖမ်းဆီးတိုးလာတာကြောင့်ရောအိန္ဒိယဘက်ကိုထွက်ပြေးတင်းချောင်သူတွေလည်းတမူးမှများလာနေပါတယ်ရှင်။ကရင်အမျိုးသားအစည်းအရုံး KNU ရဲ့တပ်မဟာငါထင်းချုပ်ရာဖာပွန်ခရိုင်တွင်မှမြန်မာစစ်တပ်လေရင်တွေနေ့စဉ်ရက်ဆက်ပြန်တက်နေသလို KNU နဲ့မြန်မာစစ်တပ်ကြားပစ်ခတ်နေကြတာကြောင့်စစ်ရေးတင်းမာနေပါတယ်။အင်ကာနီကစစ်တပ်လေရင်တွေပြန်တက်လာကြောင့်ဘုံကျဲတိုက်ခိုက်ခံရမယ့်အရေးစိုးရင်ချက်နဲ့ဖာပွန်ခရိုင်ဒေပူးနိုရွာကလူပေါင်း 4,000 လောက်ဘေးလွတ်ရာတိတ်ဆောင်နေရကြောင်း KNU တပ်မဟာငါပြောခွင့်ရဘုံမူဆော့ကလေတို့က VOA ကိုပြောပါတယ်
။ဟိုဒီဘုံတော့ဘူးနေပါလေ။ဒီစင်ကြီးဆရာရတော့ဟို 4,000 ကျော်တယ်နော်
။ဖာပွန်မြို့မှာစစ်တပ်နဲ့ KNU ကြားပြန်လည်အဝေးခံနေလက်နေကြီးတွေနဲ့ပြစ်ခတ်နေကြတယ်လို့လဲဒေသခံက VOA ကိုပြောပါတယ်။
ဖာပွန်မြို့ရဲ့ဟိုဘက်အောက်ဘက်ဟူကမမောင်ပဲတော်တယ်လမ်းမစင်း39 30 30 30 34 34 34 4 30နဲ့34ကြာမှပြူဖာကုန်းဆိုတာတက်တက်ရှိတယ်။ဟုတ်ကဲ့အဲ့လိုမျိုးအဲ့ဒီအိတ်တဲကိုပြစ်ခဲ့တာ။နေ့ကညနေ2နာရီလောက်ကနေပြစ်တာညနေ9နာရီ4နာရီ9နာရီလောက်ဖြစ်သွားတော့ဗော
နော်။နှစ်ဖက်လက်နေကြီးလက်နေငယ်တွေနဲ့ပြစ်ခတ်မှုတွေအတွင်းအရတား4ဦးဒဏ်ရာရပါတယ်။ဖာပွန်မြို့နယ်အနီးကကမမောင်မြို့နယ်တွင်မှလည်းလုံခြုံရေးစိုးရိမ်နေကြပါတယ်။ဖာပွန်ခရိုင်ဒွေလူးမြို့နယ်တမူဆူလိုရွာမှာတော့အီဗီလာ73ရက်နေ့အင်ကာနီကစစ်တပ်ဖက်ကလက်နေကြီးနဲ့ပြစ်ခတ်တာကြောင့်ရွာလုံးကျွတ်ထွက်ပြေးရတယ်လို့လဲကရင်သတင်းစင်မှာဖော်ပြထားပါလိမ့်ရှင
်။ဒီလိုရေမရီကန်တန်မနက်ဖက်မြန်မာဝါသားအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ40 kHz 9483ညပိုင်းဒိုမီတာ58 kHz 6.93 ညနဲ့ပိုင်းလက်မီတာ190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။အမေရိကန်ပြည်ထောင်စုမှာကမ္ဘာကနွေရေးအဆောက်အဦနဲ့ပင်လယ်ကွန်းစစ်တမ်းအကြောတွေကိုတက်ခိုက်ခံရတဲ့နှစ်20ပြည့်မဲ့စက်တင်ဘာလ17ရက်နောက်ဆုံးထားပြီးတော့အာဖဂန်နစ္စတန်နိုင်ငံကအမေရိကန်တပ်ဖွဲ့ဝင်တွေအားလုံးကိုရုတ်သိမ်းမဲ့အကြောင်းသမရအီမီတော်ကပြောလိုက်ပါတယ်။
The president will deliver remarks tomorrow at the White House on the way forward in Afghanistan.
Afghan ရှေ့လုံငန်းစဉ်နဲ့ပတ်သက်လို့တမရကမနက်ပြန်အိမ်ပြီးတော့မှမိကုံပြောပါမယ်။မိဘတွေမဟာမိတ်တွေနဲ့အတူ Afghan အစိုးရနဲ့အနီးကပ်ပူးပေါင်းညှိနှိုင်းပြီးတော့ American တပ်တွေရုတ်သိမ်းရေးအစီအစဉ်နဲ့အချိန်ကြာအပြင်ဒီကနေ့ကမ္ဘာဒေါ်လာရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေနဲ့အခွင့်အလမ်းတွေပေါ့တနိဒံချဆောင်ရွက်နေတာလည်းပါဝင်မှာဖြစ်ပါတယ်။သူအိမ်ပြီးတော့ပြောခွင့်ရဂျန်ဆာဂီကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။အမေရိကန်တပ်တွေရုတ်သိမ်းဖို့ပြီးခဲ့တဲ့နှစ်ကတည်းကတာလီဘန်တွေနဲ့အမေရိကန်အစိုးရကြားသဘောတူထားပြီးမြတ်သတ်မှတ်ထားတဲ့မေလ10ရက်နေ့နောက်ပိုင်းအထိအာဖဂန်နစ္စတန်နိုင်ငံထဲမှာအမေရိကန်တပ်ဖွဲ့ဝင်3,000လောက်ဆက်ပြီးတော့ရှိနေတာဖြစ်ပါတယ်။အင်္ဂါနေ့မှာတူရကီအစိုးရကလည်းအာဖဂန်စစ်ပွဲမှာပါဝင်နေသူတွေကိုဖိတ်ကြားထားပြီးဆယ်ရက်ကြာနေနေညီလာခံကိုဧပြီလ24ရက်နေ့မှာကျင်းပမယ့်အကြောင်းကြေညာလိုက်ပါတယ်။ညီလာခံကတော့တာလီဘန်နဲ့အာဖဂန်အစိုးရကိုယ်စားလှယ်တယောက်မှဖြစ်ကြောင်းလည်းတူရကီတာဝန်ရှိသူတွေကအင်္ဂါနေ့မှာပြောဆိုခဲ့ပါတယ်။ယူကရိန်းရဲ့သတ္တရှောင်းရုရှားတပ်ဖွဲ့ဝင်တွေတုံ့ပြန်ချလာနေချိန်မှာပဲတီကြလွတ်လပ်တဲ့ယူကရိန်းနိုင်ငံအဖြစ်အမေရိကန်ပြည်ထောင်စုကထောက်ခံသွားမယ်လို့နိုင်ငံရေးဝန်ကြီးအန်တိုနီဘလင်ကန်ကပြောပါရယ်။ဘရက်ဆယ်မြို့မှာယူကရိန်းနိုင်ငံရေးဝန်ကြီးဒမီထရိုဂလူဘက်နဲ့တွေ့ဆုံစကားပြောပြီးဘလင်ကန်ကအခုလိုမှတ်ချက်ပေးပြောဆိုခဲ့တာဖြစ်ပါရယ်။ ဘလင်ကန်အနေနဲ့ဥရောပနဲ့နေတိုးမဟာမိတ်တွေနဲ့တွေ့ဆုံဖို့လည်းရှိနေပြီးယူကရိန်းနဲ့ဇက်ကရုရှားရဲ့လှုပ်ရှားမှုတွေအပါအဝင်အာဖဂန်နစ္စတန်အရေးတွေကိုလည်းဆွေးနွေးဖို့ရှိနေတာပါ American အနေနဲ့ Ukraine ရဲ့အချုပ်အခြာအာဏာပိုင်ဆိုးမှုနဲ့နယ်မြေတည်တံ့ခံရရေးရဲ့နောက်မှာအခိုင်အမာရှိရလို့လည်းသူကထပ်လောင်းပြောဆိုသွားပါတယ်။သမ္မတဂျိုးဘိုက်ဒန်ကလည်းရုရှားသမ္မတဗလာဒီမီယာပူတင်ကိုပြီးခဲ့တဲ့အင်္ဂါနေ့ကတယ်လီဖုန်းနဲ့ဆက်သွယ်ပြောဆိုရမှာလဲ American ပြည်ထောင်စုအနေနဲ့ Ukraine ရဲ့အချုပ်အခြာအာဏာပိုင်ဆိုးမှုကိုမရေရတဲ့တနိဋ္ဌာန်နဲ့အတူရှိနေမယ်ဆိုပြီးတော့အထူးအလေးပေးပြောသွားတယ်လို့အင်ဂျူကပြောပါတယ်။ပြီးခဲ့တဲ့2014ခုနှစ်အတွင်း Ukraine ပိုင် Crimea ကျွန်းဆွယ်ကိုသိမ်းပိုက်ပြီးခဲ့တဲ့ကယူကရိန်းနဲ့တရရှော့ဒုံးမြတ်တွေတန်ချက်ကကားတွေနဲ့တပ်ဖွဲ့ဝင်တွေအကြီးအကျယ်ရွှေ့ပြောင်းလှုပ်ရှားနေတာကိုရုရှားကကြီးကြပ်ကုကလေးရရှိတယ်လို့လည်းယူကရိန်းနဲ့အမေရိကန်အရာရှိတွေကဆိုပါရယ်။နေဇတ်တရရှော့ရုရှားအနေနဲ့စေအလေးချင်းမှု၃ကြိမ်ပြုလုပ်ခဲ့ပြီးဖြစ်ပါရယ်။ဒီအပတ်ထဲမှာအမေရိကန်စစ်သည်မော်နစင်ပင်လယ်နက်ထက်ကိုရောက်လာဖို့ရှိနေပြီးယူကရိန်းတပ်ဖွဲ့ဝင်တွေအနေနဲ့ရုရှားကျော်တော်ကန်ပေးထားတဲ့တပ်ဖွဲ့ဝင်တွေကြားနိုင်ငံရဲ့အရှိတ်ဘက်ကလာမှဒီအပတ်ထဲတိုက်ပွဲတွေမြင့်တက်လာဖို့ရှိနေပါရယ်။ဘရက်ဆာမှလုပ်တဲ့ဥရောပနဲ့နေတိုးအဖွဲ့ဝင်တွေရဲ့ဆွေးနွေးပွဲကိုဝန်ကြီးဘလင်ကန်နဲ့အတူကာကွယ်ရေးဝန်ကြီးလူဝစ်အော့စတန်လည်းပူးတွဲတက်ရောက်နေတာဖြစ်ပြီးတော့တခြားရေးပါတဲ့ကိစ္စတစ်ခုအနေနဲ့အာဖဂန်နစ္စတန်နိုင်ငံတွေကအမေရိကန်တပ်ဖွဲ့တွေရုတ်သိမ်းရေးကိုလည်းဆွေးနွေးဖို့ရှိနေပါတယ်။တောင်တိုးပင်လယ်ထဲမှာရှိနေတဲ့အငင်းပွားနေတဲ့တန်တာကြောက်တနေတဲ့ဝိုက်မှာတရုတ်နိုင်ငံသင်္ဘောတွေဆက်ပြီးတရားမဝင်ရှိနေတဲ့ပေါ်ဖိလစ်ပိုင်နိုင်ငံအနေနဲ့တရုတ်တမ်မတ်ကြီးနဲ့တိတိဆက်ဆက်ရှင်းလင်းခဲ့တယ်လို့ဖိလစ်ပိုင်နိုင်ငံသားရေးဝန်ကြီးဌာနကပြောပါတယ်။ပြီးခဲ့တဲ့လတည်းတရုတ်သင်္ဘောယာကနန်နဲ့ချီပြီးတော့တန်ဇာနာကျွေးဝါတဲ့စပရက်တလီကျွန်းတနာကြောက်တန်းတွေမှာတွေ့ရှိခဲ့ရပြီးနောက်တရုတ်နဲ့ဖိလစ်ပိုင်တို့ရဲ့တင်းမာမှုတွေမြင့်တက်လာတာဖြစ်ပါတယ်။ရေပြင်တစ်ခုလုံးဒီဘက်ကိုတရုတ်ကသူပိုင်ဆိုင်တယ်လို့ပြောဆိုထားပြီးစစ်သည်မော်တွေရုတ်သိမ်းပေးဖို့ဖိလစ်ပိုင်ဘက်ကအချင်းချင်းတောင်းဆိုနေတာကိုလည်းမြင်ဆိုရတာဖြစ်ပါတယ်။ပြီးခဲ့တဲ့တနင်္လာနေ့ကတော့ဖိလစ်ပိုင်နိုင်ငံသားရေးဝန်ထမ်းတွေကတရုတ်တမ်မတ်ကြီးကိုဆင့်ခေါ်ပြီးဖိလစ်ပိုင်ရေပြင်ထဲကတရုတ်သင်္ဘောတွေအားလုံးချက်ချင်းထွက်ခွာပေးဖို့တောင်းဆိုထားပါတယ်။တရုတ်သင်္ဘောကိုစင်တနာကြောက်တနေ့စီမှာဆက်လက်တည်ရှိနေစေဖြစ်တယ်လို့လည်းဖိလစ်ပိုင်နိုင်ငံသားရေးဝန်ကြီးတီယိုဒိုရိုလော့ဆင်ရဲ့ Twitter ဆာမျက်နှာမှာဖော်ပြထားပါတယ်။တရုတ်နိုင်ငံကနိုင်ငံတကာတရားရုံးက2016ခုနှစ်ကကြီးညာထားတဲ့ဆုံးဖြတ်ချက်ကိုလစ်လျူရှုပြီးသမိုင်းကြောင်းအရတောင်တရုတ်ပင်လယ်ရေပြင်အများစုကို၎င်းတို့ပိုင်ဆိုင်တယ်လို့ပြောဆိုနေတာလည်းဖြစ်ပါတယ်။ American ပြည်တော်စုမှ COVID-19 ကာကွယ်ဆေးတမျိုးဖြစ်တဲ့ Johnson & Johnson ကိုထိုးနှက်ပြီးနောက်ပိုင်းသွေးခွဲရဲ့ဝေဒနာခံစားသူ6ဦးတွေ့ရှိခဲ့ရကြောင်းသတင်းတွေထွက်ပေါ်ခဲ့ပြီးတဲ့နောက်ဆေးအသုံးပြုကိုယာယီရပ်ဆိုင်တာဖို့ကျန်းမာရေးတာဝန်ရှိသူကတိုက်တွန်းလိုက်ပါတယ်။ကျူတင်သတိထားတဲ့အနေနဲ့တိုက်တွန်းရတာဖြစ်ပေမဲ့စိုးရိမ်မှုမလွန်ခဲ့ဖို့လဲအမေရိကန်မျိုးသားကုသရောဂါဌာနကညွှန်ကြားရေးမှူးဒေါက်တာအန်တိုနီဖောက်ချီကပြောပါတယ
် We are totally aware that this is a very rare event. We want to get this worked out as quickly as we possibly can.
ဒါတကယ်ရှာရှာပါပါဖြစ်ရပါ။ကျွန်တော်တို့သိရသလောက်ပြန်ပြီးကြည့်မယ်ဆိုရင်စစ်တိုးပြီးသား 6.8 တန်းခွဲမှာ6ရောက်တာကြုံတွေ့ခဲ့ရတဲ့အတွက်တသမတယောက်တောင်မရှိပါဘူး။ဒါကြောင့်လဲကျူတင်ပြီးတော့သတိကြီးကြီးထားတဲ့အနေနဲ့အခုလိုပြောရတာပါ။လို့ထိတ်တန့်ကြမှာရဲ့အရာရှိတူဖြစ်တဲ့ဒေါက်တာဖောက်ချီကအင်္ဂါနေ့အိမ်ပြီးတော့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါအမေရိကန်ယောဂကာကွယ်ရေးထိန်းချုပ်ရေးဌာန CDC နဲ့အစားအစာကုကယ်ရေး FDA တို့ပူးတွဲပြုလုပ်တဲ့အင်္ဂါနေ့အွန်လိုင်းသတင်းစာရှင်းလင်းပွဲမှာတွေးခဲရတဲ့အကြောင်းရင်းကိုစုံစမ်းစစ်ဆေးနေစဉ်အတွင်း Johnson နဲ့ Johnson ကာကွယ်ဆေးထိုးတာကိုရက်အနည်းငယ်ရက်ဆိုင်တာမှဖြစ်တယ်လို့ပြောပါတယ်တချိန်သာထိုးရတဲ့ Johnson နဲ့ Johnson ကာကွယ်ဆေးထိုးပြီးနောက်6ရက်ကနေ13ရက်အတွင်းတွေးခဲ့တဲ့ဖြစ်ရက်တွေကိုအသက် 17.48 အကြာအမျိုးသမီးတွေမှာတွေးရှိခဲ့ရတာပါဒီဆေးထိုးပြီးတာသတင်းနှစ်ပတ်ကျော်ရှိတဲ့သူတွေအနေနဲ့သိပြီးမစိုးရိမ်ဖို့နဲ့ပြီးခဲ့တဲ့တစ်ပတ်ကမှဆေးထိုးသားသူတွေအနေနဲ့တော့အပြင်းထန်ခေါင်းကိုက်တာ၊ဘိုင်းနာတာ၊ကိုလက်နာတာအသက်ရှူမမှန်တာတွေဖြစ်ခဲ့ရင်ကျန်းမာရေးဌာနတွေနဲ့ဆက်သွယ်ဖို့လဲကျန်းမာရေးပညာရှင်တွေကတိုက်တွန်းလာပါတယ် Johnson & Johnson ကာကွယ်ဆေးထိုးဖို့ရက်ချင်းယူထားသူတွေအတွက်လည်းရက်ချင်းအစ်စ်ပြန်ပေးဖို့စီစဉ်နေပါတယ်သက်ဆိုင်ရာဆရာဝန်တွေနဲ့တိုင်ပင်ပြီးဒီဆေးကိုထိုးကျင်သူတွေရှိရင်လည်းထိုးခွင့်ရမှာဖြစ်ကြောင်းပြောပါတယ်။ Johnson နဲ့ Johnson ကာကွယ်ဆေးထိုးမဲ့သူ9ရက်ခန့်လုံးအောက်မှာသာရှိတာကြောင့်ကာကွယ်ဆေးထိုးမဲ့စီမံကိန်းကြီးတစ်ခုလုံးကိုကြီးကြီးမားမားထိခိုက်စေမှာမဟုတ်ကြောင်းလည်းအင်မီရော COVID-19 တုတ်ပြန်ရေးအဖွဲ့ကပြောပါတယ်။ American မှာလူတန်း300အတွက် Pfizer နဲ့ Moderna ကာကွယ်ဆေးအလုံးလောက်ရှိတယ်လို့လည်းပြောပါတယ
်။ဒါကတော့ဗုဒ္ဓဟူးနေ့မနေ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကောင်မြင့်သူတို့ကတင်ဆက်ပေးသွားတာပါ။သောတာရှင်တွေအခုနားဆင်နေရတဲ့ကျွန်တော်တို့ရဲ့အစီအစဉ်တွေကို burmesevoanews.com internet ဆိုင်မှာကနေလည်းတစ်ချိန်တည်းမှာပဲထုတ်လွှင့်ပေးနေပါတယ်။အခုချိန်ကစလို့သတင်းမှားနဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးမှာပါ။မြန်မာနိုင်ငံမှာစစ်တပ်ကကိုယ်လူတို့ကိုအကြမ်းဖက်တပ်ဖြတ်နေရတဲ့ရတန်ကြီးနိုင်ငံတကာကထိတိယောက်မဟန်တာဘူးဆိုရင်ဆီးရီးယားနိုင်ငံမှာကြုံတွေ့နေရတဲ့ဘေးဒုက္ခအန္တရာယ်မျိုးလူတွေတန်းနဲ့ချီဘေးဒုက္ခရောက်ရတဲ့အမှားတွေထပ်ကြုံရနိုင်မယ်လို့လူခွန်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးမီရှဲဘတ်ချလာကတတိပေးပါရယ်။ ဒီကနေ့ဂျနေဗာမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာလူခွင့်ရေးမဟာမင်းကြီးရဲ့ပြောရေးဆိုခွင့်ရှိသူရေဗီနာရှမ်ဒသနီရဲ့ပြောဆိုချက်တွေကိုမတ်ဆုမွန်ကပြောပြပေးပါလိမ့်မယ်
။ပြီးခဲ့တဲ့သတင်းပတ်ကုန်ဘကိုးမြို့မှာလူ82ယောက်သေဆုံးခဲ့တဲ့အထိငြင်းငြင်းစွာဆန္ဒပြတဲ့သူတွေအကြမ်းဖက်ပစ်ခတ်နှိမ်နင်းခံခဲ့ရတာကြောင့်လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးမစ္စတာပစ်ချလီကမြန်မာစစ်တပ်ကိုထိထိရောက်ရောက်အရေးယူနိုင်ရေးနိုင်ငံတကာကိုပန်ကြားလိုက်တာပါမဟာမင်းကြီးမစ္စတာပစ်ချလီရဲ့ပြောရေးဆိုခွင့်ရှိသူရီဘနာရှန်ဒါဆန်နီကအခုလိုပြောပါတယ
် The military seems intent on intensifying its pitiless
မြန်မာပြည်သူတွေအပေါ်ရရဲ့ဆက်ဆက်အကြမ်းဖက်တဲ့မူဝါဒကိုစစ်တပ်ကတိုးပြီးကျင့်သုံးဖို့ရည်ရထားပုံရပါတယ်စစ်ပွဲတွေမှာတုံးတဲ့လက်နက်တွေနဲ့ဘယ်သူဘယ်ဝါမခွဲကြဘဲပြစ်ခတ်နှိမ်နင်းနေပါတယ
်မြန်မာနိုင်ငံရဲ့အခြေအနေဟာ2011ခုနှစ်တုန်းကဆီးရီးယားမှာဖြစ်ပျက်ခဲ့တဲ့အခြေအနေမျိုးပြန်ပြီးတော့ထင်ထပ်နေပြီလို့လည်းကော်မရှင်နာမင်းကြီးကပြောဆိုပါတယ်။ငြိမ်းချမ်းစွာဆန္ဒပြပွဲတွေကိုအလုံးအကျုံအင်အားသုံးဖြိုခွင်းတာတွေတွေ့နေရပါတယ်။ကိုယ့်ရဲ့ပြည်သူအပေါ်မှာအစိုးရရဲ့ရက်စက်မှုအစဉ်တစိုက်ဖိနှိပ်မှုကြောင့်လူတချို့ကလက်နက်ကိုင်ပြီးတော်လှန်ကြပါတယ်။နောက်ချက်ချင်းဆိုသလိုတတိုင်းမျိုးလုံးအနှံ့အကြမ်းဖက်မှုတွေကူးဆက်သွားခဲ့ပါတယ်လို့လူခွေဆိုင်ရာကုလသမဂ္ဂမဟာမင်းကြီးမစ္စတာပက်ချလီရဲ့ပြောရေးဆိုခွင့်ရှိသူရီဘနာရှန်ဒါဆန်နီကပြောဆိုသွားပါတယ
်။ The UN High Commissioner for Human Rights at the time warned in 2011 that the failure of the international community to respond
နိုင်ငံကအတိုင်းဝိုင်းအနေနဲ့တညီတညွတ်ထဲတုံ့ပြန်ဖို့ပြက်ကွက်မယ်ဆိုရင်ဆီးရီးယားနဲ့ဆီးရီးယားကိုကြော်ပြီးဘေးဒုက္ခအန္တရာယ်တွေကြားရောက်လာမှာကို2011ခုနှစ်တုန်းကလူအခွင့်အရေးဆိုင်ရာမဟာမင်းကြီးကသတိပေးခဲ့ပါတယ်။တန်းနဲ့ချီတဲ့အရက်သားပြည်သူတွေအတွက်ကြောက်မဲ့ဖွယ်ရာအကျိုးဆက်တွေကြုံခဲ့တာကိုပြီးခဲ့တဲ့10နှစ်အတွင်းကမြင်ခဲ့ကြရပါတယ
်။ The High Commissioner fears that the situation in Myanmar is heading towards a full-blown conflict.
မြန်မာနိုင်ငံရဲ့အခြေအနေကအဆိုးဆုံးကြီးမားတဲ့ပဋိပက္ခကြီးတစ်ခုစီကိုဥတီသွားမှာကိုကော်မရှင်နာမင်းကြီးကစိုးရိမ်ပါတယ်။နိုင်ငံတွေအနေနဲ့ဆီးရီးယားမှာအတိတ်ကဖြစ်ခဲ့တဲ့အမှားမျိုးကိုထပ်ပြီးတော့ခွင့်မပြုသင့်တော့ပါဘူး။
ပြည်ခဲ့တဲ့သတင်းပတ်ကုံတုန်းကရခဲ့တဲ့ယုံကြည်စိတ်ချရတဲ့သတင်းတွေအရဆိုရင်တပ်မတော်ဘက်က RPG လောင်ချာတွေအပိုင်းပိုင်းပောက်ကွဲစေတဲ့ဘုံးနဲ့မော်တာတွေနောက်ဘကိုးနဲ့တိုင်းပြည်တောင်ပိုင်းမှာဆန္ဒပြတဲ့သူတွေကိုပစ်ခတ်ခဲ့တဲ့အကြောင်းရဗီနာရှန်ဒါဆန်နီကပြောပါတယ်ဒါကြောင့်လဲမြန်မာနိုင်ငံသားတွေဟာသူတို့ကိုသူတို့ကာကွယ်ဖို့အတွက်လက်လုံထားတဲ့ကိုနီကိုဟန်နဲ့လက်နက်တွေကိုလုပ်ပြီးတော့အသုံးပြုလာကြတယ်လို့ပြောပါတယ်တိုင်းရင်းသားဒေသတွေမှာတိုက်ပွဲတွေပိုတိုလာတာလူတွေကိုလိုက်ပြီးတော့ဖမ်းဆီးနေတာတွေနဲ့ပတ်သက်လို့လည်းအခုလိုပြောပါတယ
် Clashes between the military and ethnic armed groups have also intensified in several locations in Kachin
Shan နဲ့ကရင်ပြည်နယ်တွေအတွင်းမှာလည်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့စစ်တပ်ကြားမှာတိုက်ပွဲတွေပိုပြီးတော့များလာနေပါတယ်စစ်တပ်ကလေကြောင်းကနေထိုးစစ်ဆင်လို့အရဲသားတွေတည်ကြည်ခဲ့တယ်လို့အိုးမဲအိမ်မဲဖြစ်ခဲ့ရပါတယ
် The mass arrests have forced hundreds of people to go into hiding and reports suggest that many journalists
တွေ့များပြဖမ်းဆီးနေတဲ့အတွက်ရာနေချီတဲ့ပြည်သူတွေထွက်ပြေးနေရပါတယ်သတင်းတောက်တွေအရက်ဖက်အဖွဲ့စည်းကတက်ကြွလှုပ်ရှားတဲ့သူတွေအမှုပညာရှင်တွေနဲ့တခြားလူသိများတဲ့သူတွေကိုလိုက်ပြီးတော့ဖမ်းဆီးနေပါတယ်သူတို့က online ကနေသူတို့မကြည်နက်တာကိုထုတ်ဖော်ရေးသားတဲ့အတွက်အခုလိုဖမ်းဆီးခံရတာပါကျိုးမဲ့ broadband internet နဲ့ mobile phone သုံး internet ဆက်သွယ်ရေးတွေကိုလည်းအကန့်အသတ်မရှိဖြတ်တောက်ခဲ့ပါတယ်။ပြည်သူအများအပြားအ धिक အချက်အလက်တွေနဲ့ဆက်သွယ်ရေးစနစ်တွေလည်းပြတ်တောက်ခဲ့ပါတယ်
။အကူအညီလိုအပ်နေတဲ့သူတွေစီလူသားချင်းစာနာမှုအကူအညီတွေပေးနိုင်အောင်လမ်းဖွင့်ပေးဖို့မြန်မာအစိုးရနဲ့အိန္ဒိယနိုင်ငံတွေကိုလူခွေမဟာမင်းကြီးကတိုက်တွန်းတဲ့အကြောင်းရဗီနာရှန်ဒါဆန်နီကပြောပါတယ်။အကြမ်းဖက်မှုကြောင့်ထွက်ပြေးလာတဲ့သူတွေကိုယာယီခိုလုံခွေအကာအကွယ်ပေးဖို့အိန္ဒိယနိုင်ငံတွေကိုတောင်းဆိုသလိုရွှေပြောင်းလာတဲ့သူတွေကိုလည်းပြန်မပို့ဖို့ကိုမဟာမင်းကြီးကတောင်းဆိုပါတယ်။ဒါကတော့ဖိနှိပ်မှုနဲ့နှိပ်စက်ခံရသူတွေကိုနေရပြန်မပို့ရေးနိုင်ငံတကာမှာကျင့်သုံးနေတဲ့မူဝါဒနဲ့အညီဖြစ်ပါတယ်လို့ပြောပါတယ်။မြန်မာနိုင်ငံအရေးနိုင်ငံတကာကအရေးယူဖို့အတွက်ကိုလည်း
statements of condemnation and limited targeted sanctions are clearly not enough.
ရှုတ်ချပြစ်တင်တဲ့ကြီးညာချက်တွေအကန့်အသတ်နဲ့ပြစ်မှတ်ထားအရေးယူတာတွေဒါတွေလောက်နဲ့မလုံလောက်တော့ဘူးဆိုတာကရှင်းပါတယ်။ဩဇာလွှမ်းမိုးမှုရှိတဲ့နိုင်ငံတွေအနေနဲ့စိုးရိမ်ရတဲ့လူအခွင့်အရေးချိုးဖောက်မှုတွေရပ်ဆိုင်းအောင်ပြည်သူတွေအပေါ်ကျူးလွန်နေတဲ့လူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေရပ်တန့်အောင်မြန်မာစစ်တပ်အပေါ်မှာဖိအားပေးတားမြစ်ဖို့လိုပါတယ်။
စစ်တပ်ခေါင်းဆောင်တွေဟာစိုးရွားတဲ့လူခွေချိုးဖောက်မှုတွေကိုကျူးလွန်မှုအထောက်ပံ့ဖြစ်စေတဲ့လက်နက်နဲ့ငွေကြေးတွေဖြတ်တောက်နိုင်မှုလိုတယ်ဆိုတာကိုလူခွေဆိုင်ရာကုလသမဂ္ဂမဟာမင်းကြီးမစ္စတာပက်ချလီကအလေးနက်ပြောဆိုထားတဲ့အကြောင်း ကုလသမဂ္ဂမဟာမင်းကြီးရဲ့ပြောခွင့်ရရီဗီနာရှန်ဒါဆန်နီကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ရှင
်မဆုမွန်တင်ဆက်သွားတာပါဖေဗူအရီလ၁ရက်နေ့စစ်အာဏာသိမ်းပြီးကတည်းကစတင်ခဲ့တဲ့ဝန်ထမ်းတွေရဲ့ CDM အာဏာဖီဆိုင်ရေးလှုပ်ရှားမှုဟာအစိုးရစေယုံတွေအပါအဝင်စစ်ကောင်စီရန်နေရာကြီးတစ်ခုလုံးရပ်တန့်အောင်ထိန်းတန်းနိုင်စေဖြစ်တယ်လို့ CRPH ယာယီကျန်းမာရေးနဲ့ပညာရေးဝန်ကြီးဒေါက်တာဇော်ဝေစုကပြောပါတယ်။တစ်ဖက်မှာလည်း COVID-19 ကပ်ရောဂါကြောင့်ထိခိုက်နစ်နာနေတဲ့မြမကျန်းမာရေးစောင့်ရှောက်မှုစနစ်ကြီးတစ်ခုလုံးစစ်အာဏာသိမ်းမှုကြောင့်ပြန်ပြီးနလန်ထူလာနိုင်ခြင်းရှိမလား။လုံခြုံရေးအခြေအနေကြောင့်အမည်မဖော်လိုတဲ့ CDM မှာပါဝင်နေတဲ့ဆရာဝန်တဦးကိုမတ်အင်ဂျင်နီယာဆက်သွယ်မေးမြန်းထားပါတယ်။
ရပောင်း90ကျော်ကြာမြင့်လာပြီဖြစ်တဲ့ CDM အာဏာဖီဆန်ရေးလှုပ်ရှားမှုနဲ့ပတ်သက်လို့CRPH ပြည်ထောင်စုလွှတ်တော်ကုစားပြုကော်မတီရဲ့တုံ့တက်ချက်အဖြစ် VOA ကလက်ခံရရှိတဲ့ CRPH ယာယီကျန်းမာရေးနဲ့ပညာရေးဝန်ကြီးဒေါက်တာဇော်ဝေဆိုးရဲ့အသံဖိုင်မှာသူကအခုလိုပြောသွားပါတယ်
။ကျွန်တော်တို့ရဲ့ CDM ကအောင်မြင်နေမဲ့လေနောက်ထပ်တစ်ဆန့်ထပ်လှမ်းနေကြတယ်။နော်နောက်ထပ်တစ်ဆန့်လှမ်းနေကြတယ်။အဲ့တော့အဲ့ဒါဘယ်လိုသွားရလဲဆိုရန်နေရာကိုလုံးဝရပ်ဆိုင်ပစ်ဖို့အတွက်ကျွန်တော်တို့လုပ်ရတယ်။ဒါကြောင့်ဘန်နီရောဘာတွေရောအကုန်ပိတ်အောင်လုပ်ရတယ်။ဒီရောပထမတစ်ချိန်တော့ကျွန်တော်အဲ့လိုမဟုတ်ကျွန်တော်နောက်တစ်ခါကျတော့အကုန်လုံးပြအောင်လုပ်ဒီချန်နယ်ရအောင်လုံးဝရအောင်လုပ်တဲ့အဆင့်ကိုရောက်သွားတယ်ဆိုတော့ဒါဆိုရင် impact ကရှိတယ်ဆိုတော့ကျွန်တော်တို့သိတယ်ဒီလူအပေါ်မှာရှိမယ်ဆိုတာလည်းသိတယ်နောက်စေကူတာမှုနဲ့ပတ်သက်ကျွန်တော်တို့ဒီလိုမျိုးစေစေမကူအောင်ဖြစ်မယ်အဲ့ဒါကြောင့်ကျွန်တော်တို့လူတွေစေယုံနေစေကန်းနေလို့အခမဲ့စေယုံစေကန်းနေနဲ့ private စေယုံနေစေကန်းနေကို discount ပေးဖို့တွေပြောပြီးကျွန်တော်တို့ set လုပ်ခဲ့ရတယ် GP တွေကိုကိုယ်ကိုယ်တိုင်လည်းစေကန်းနေအပြင်မှာဖွင့်ပြီးလုပ်ခဲ့ကြတယ်။ဒါပေမဲ့အဲ့ဖွင့်ခဲ့တဲ့စေကန်းတွေကိုသူတို့လာသိမ်းတယ်၊ဖမ်းတယ်။နောက်ရန်ကုန်စေယုံကြီးတို့ဘာလို့မှကျွန်တော်တို့တနက်ပြစ်တဲ့အခါပြန်ဖွင့်တယ်၊ဖွင့်ပြီးကျွန်တော်တို့လုပ်ခဲ့ဟာတွေလာတယ်။ဒီကျွန်တော်တို့ကတူတော် CDM ဖြစ်အောင်လုပ်နိုင်တယ်၊ရန်နေရာကိုရအောင်လုပ်နိုင်တယ်၊ credit စစ်အာဏာရှင်ဟာရန်နေရာကိုပြန်ပြီးတော့ run လုပ်လို့မရသေးဘူး။ပုံမှန်သူတို့ဖာတင်နေရမှာမှမဖြစ်သေးဘူး။အဲ့လောက်ထိအောင်ကျွန်တော်တို့လုပ်ထားနိုင်တယ်။ကျမရေးနေအစားဝင်ကြီးဌာနဆိုရင်ဘယ်နေရာမှာမှဘာမှလုပ်လို့မရအောင်ကျွန်တော်လုပ်ထားနိုင်တယ်
ဒေါက်တာဇော်ဝေစိုးပြောသွားတဲ့အထဲမှာဆေးရုံတွေအပါအဝင်စစ်ကောင်စီရန်တရားတစ်ခုလုံးပုံမှန်ပြန်ပြီးလဲပတ်နိုင်တဲ့အခြေအနေမရှိသေးဘူးဆိုတဲ့အချက်နဲ့ပတ်သက်လို့လက်ရှိ CDM လှုပ်ရှားမှုမှာပါဝင်နေတဲ့အမည်မဖော်လိုတဲ့ဆရာဝန်တဦးကို VOA ကဆက်သွယ်ပြီးရှေ့တန်းကျမရေးလှုပ်သားတွေရဲ့နောက်ဆုံးအခြေအနေကိုမေးကြည့်ပါတယ
်ဆေးရုံမှာအကုန်ပိတ်ပြီးပြီကွာဘာလို့ပြောဆိုရှင်ဟိုရန်ကုန်ဆေးရုံကြီးဆိုလို့ရှိရင်ပြေးကြရပြီဆိုတော့ဘောနော်ကျောင်းဝင်ဌာနအောင်ပါရှိရဲ့ဒီအစိုးရဆေးရုံကြီးကလို့သူတို့ကတော့ခွင့်မြင်တဲ့လူတွေလူကပြားပေးတဲ့လူတွေဘယ်တော့ပဲရှိတော့ညာလဲဒါပေမဲ့အဓိကဟို majority ဘောနော်လူများဆေးအောင်မဝန်တာအများစုကအလုံးစင်းကြတော့အတွက်ကြောင့်ခွင့်လို့မရပဲနဲ့အလုံးလို့မရပဲလေးပတ်လို့မရပဲနဲ့ပိတ်လိုက်ရတဲ့အခြေအနေမှာရှိပါတယ်အဲ့ဒါဘယ်တော့ကြာသွားပြီလဲဆိုတော့ဒီချင်းတလားလားတုံးလားနဲ့အလုပ်လေးကိုရောက်လာပြီပေါ့နော်အဲ့လောက်ကြာသွားပြီပေါ့အ
ဲ့တော့စစ်ကောင်စီကအဲ့လိုမျိုးဒီစေဘဆိုင်ရာတွေပေါ့နော်စေဘဆိုင်ရာဝန်ထမ်းတွေဟိုဆရာဝန်တွေကိုဖိနှိပ်နေမှာဆိုရင်ရေရှည်မှာမြန်မာနိုင်ငံရဲ့ကျန်းမာရေးစောင့်ရှောက်မှုစနစ်ပေါ်မှာဘယ်လောက်ထိထိခိုက်လာနိုင်မှုရှိလဲရှင
်အခုတော်တော်ထိခိုက်နေပါတယ်အခုတော်တော်ထိခိုက်နေပါတယ်ဆိုတော့ကျွန်တော်တို့ကစစ်ကောင်စီအာဏာမသိမ်းခင်လေကိုကကိုဗစ်အတွက်ကိုကျွန်တော်တို့ဟိုဆရာဝန်တွေရောကျန်းမာရေးဝန်ထမ်းတွေကိုဒီရှမ်းကိုကိုတင်ပန်းဆင်းရဲစွာနဲ့ပေါ့နော်ဟိုရက်တီနေရရုံးကန်နေကြတာတင်းနေပါရှိသွားတယ်တင်းနေပါရှိပြီးတော့ချေကုန်းလည်းပန်းကျပြီးတော့ဟိုသူဖြိချောက်ပြီးတော့အလဲအောင်နဲ့နေရပြီးကြတဲ့မှာတို့ဒီညာတို့ဟိုအီအီစီဘာလို့ဆိုဆက်ဖြစ်တယ်ကျွန်တော်ကအင်ဂျန်လို့မရအောင်အကုန်လုံးဆေးမှာနေဆေးမှာကအဲ့လိုဟိုအလှဲနဲ့လဲလဲလဲလဲပြီးတော့လုဆင်းလာကြတာလေအဲ့ဒီချိန်မှာကောင်းတော့ပဲအယောင်ကြီးတက်လာချင်းသူ့သူတုံးကပျောက်သွားပြီးတော့ဆလုံးကြီးဘာလို့ကပျောက်ဆင်းသွားပြီးတော့လူမျိုးဖြစ်သွားတယ်ဆိုပြီးဒီဒီမှာအခုဝယ်ဆက်ပြီးတော့ဟိုဖန်းစီကနှိမ့်ဆက်တာပေါ့နော်ဟိုထောင်ချတာစာစာပေါ့နော်အဲ့လိုအရင်အရေးကြီးပြေးပြေးရှိလာတဲ့ခါကဆောင်းလေးမဟုတ်ကျွန်တော်တို့ဟိုဆံမကြီးလည်းရှိတယ်ဆံမကြီးဝန်ထမ်းတွေလည်းရှိတယ်တခြားဆွမ်းကျင်တဲ့လူသားလည်းရှိတယ်ပြီးဒီအားလုံးကဘလူးနဲ့မှဆက်ပြီးတော့စိတ်ရတော်တော်နာနေပြီပြန်ပြီးတော့အလုပ်လုပ်ချင်တဲ့စိတ်ရှိမှာမဟုတ်တော့
CDM လှုပ်ရှားမှုကြောင့်စစ်ကောင်စီရန်နေရာပုံမှန်လက်ပတ်လို့မရနိုင်ပေမဲ့လည်းစစ်အာဏာသိမ်းဆန့်ကျင်တဲ့လှုပ်ရှားမှုတွေအပေါ်မှာစစ်တပ်ကဆက်လက်ပြီးရရဆက်ဆက်ဖိနှိပ်ဖြိုခွဲနေတဲ့အတွက် CRPH အနေနဲ့လက်နက်ကင်တော်လှန်ရေးလမ်းစဉ်ကိုလည်းရွေးချယ်ထားကြောင်း CRPH ယာယီကျန်းမာရေးနဲ့ပညာရေးဝန်ကြီးဒေါက်တာဇော်ဝေစုကပြောကြားခဲ့ပါတယ်ရှင်
။မင်းအင်ဂျင်နိုင်ဆက်သွယ်မေးမြန်းထားတာပါ။ အိန္ဒိယနိုင်ငံနဲ့နယ်နိမိတ်ထိပ်စပ်နေတဲ့သခိုင်းတိုင်းနဲ့ချင်းပြည်နယ်တို့ကမြို့တွေမှာဆန္ဒပြသူတွေအပေါ်တပ်တွေကပြစ်ခတ်ဖြိုခွဲဖမ်းဆီးမှုတွေလုပ်နေတာကြောင့်အများအပြားအိန္ဒိယနယ်စပ်ဘက်ကိုထွက်ပြေးနေကြရပါတယ်။တမူးနဲ့မူရီနယ်စပ်မှာတောင်တင်နေကြသူတွေရှိသလိုအိန္ဒိယနိုင်ငံမီဇိုရန်ဘက်ကိုတိမ်းရှောင်နေကြသူတွေလည်းရှိပါတယ်။ဒီအကြောင်းအပြည့်စုံကို VOA သတင်းတောက်နိုင်ကွင်းဝင်ကနေသတင်းပေးပို့ထားပါတယ်
။ဆန္ဒပြသူတွေကိုတပ်တွေကပြစ်ခတ်ဖြိုခွဲနေသလိုဆန္ဒပြသူတွေဘက်ကလည်းရရလက်နက်နဲ့ပြန်လည်ပြစ်ခတ်ခဲ့ကြတဲ့သခိုင်းတိုင်းတမူးမြို့မှာစစ်တပ်နောက်ဆက်သွဲဖမ်းဆီးနေနေတာကြောင့်နယ်စပ်ဖြတ်ကျော်ပြီးအိန္ဒိယနိုင်ငံဖက်ရန်နဲ့ချီထွက်ပြေးတိမ်းရှောင်နေကြရပါတယ်။အိန္ဒိယနယ်စပ်မြို့ဖြစ်တဲ့မိုးရီမြို့ဖက်ကြောက်လာသူ400လောက်ရှိပြီလို့မိုးရီမြို့မှာနေသူတရကပြောပါရတယ်
။မနေ့ကပြောရမယ်တော်တယ်ဗျ။ဒီနေ့တက်ကြည့်တာလောက်ရှိပါကျွန်တော်တို့ကတော့ဒီရမှာကြာတော့ဒီပမာနဲ့ဒီဒီရက်နဲ့ဆက်ကြမှာရှိတဲ့အပေါက်ကြီးအားလုံးပေါ့နော်။ဒီကကျွန်တော်တို့ဒီရှိရဲ့မီးရွာရှိတယ်။အဲ့ဒီမီးရွာကိုကျွန်တော်တို့မြှောင်လမ်းတက်တယ်နော်။အဲ့ဒီမီးရွာမှာထား
အိန္ဒိယနိုင်ငံမဏိပူရပြည်နယ်မိုးရီမြို့ဘက်ထွက်ပြေးတိမ်းရှောင်လာတဲ့သူတွေကိုနေဆက်ရွာ၄ရွာမှာအနေအချထားပြီးဒေသခံလူရှင်တွေကနေကူညီဆောက်ရှောက်ပေးနေတယ်လို့ဆိုပါတယ်။ပြီးကြတဲ့ရက်တွေတုန်းကတမူးမြို့ကိုလာတဲ့စစ်သားနဲ့ရဲတပ်ဖွဲ့ကိုမြို့ခံတွေကမြို့ထဲမဝင်နိုင်အောင်ခုခံတိုက်ခိုက်ခဲ့ကြလို့စစ်သားနဲ့ရဲတပ်ဖွဲ့ဘက်ကဒူရင်မှုအပါအဝင်ဇေယျထက်မနဲ့တိုက်စုံးခဲ့ပါတယ်။ဒီဖြစ်စဉ်ပြီးလုံချုံရဲတပ်ဖွဲ့ဝင်တွေဘက်ကတမူးမျိုးထဲကတပိတ်စခန်းတွေကိုပြစ်ခတ်ပြုခွဲခဲ့တယ်လို့ဖန်စီစစ်ဆေးမှုတွေပိုများလာတာကြောင့်အိန္ဒိယနိုင်ငံဘက်ကိုထွက်ပြေးကြတာဖြစ်ပါတယ
်။တို့ကတင်းမတူရင်းစစ်နာနိုင်ရနေတင်းလာနေမနဲ့ငါးနိုင်ခွဲတိဖြစ်တယ်။ရက်ခွဲတယ်မှာလိုက်ဖြစ်တယ်။တင်းလာနေကြတော့တောက်နိုင်ခွဲတဲ့စာမျိုးဖြစ်တာ။ဒီအိမ်ကရက်ရက်တဲ့ပုံနဲ့လူတွေဒီလူတွေကတင်းလာပုံကြီးကတင်းဒါစီရုံဝင်စီးမှာတို့ကဒီကပြုတ်တယ်လည်းရိုက်တယ်လို့ကြံဖက်တယ်။တော်ဒီဒီငယ်တို့လည်းဖမ်းပြီးဖမ်းပြီးခံရတော့ပေဦးတော့ရှိနေတယ်ကတဲ့မင်းများကတော့ကိုယ်ကောင်ကိုပြည်ကြတာများတယ
်မလန်တုံးကလည်းဆန္ဒပြသူတရားနီးပါတမူးမျိုးကနေအိန္ဒိယနိုင်ငံမဏိပူရပြည်နယ်ဘက်ကိုထွက်ပြေးတိမ်းရှောင်ခဲ့ကြပါတယ်။အိန္ဒိယနဲ့ကနေတဲ့ချင်းပြည်နယ်မတူပီမြို့မှာလည်းတပ်တွေရဲ့နှိမ်နှင်းဖမ်းဆီးမှုကြောင့်ဆန္ဒပြသူတွေပြင်အကြမ်းဖက် CDN လှုပ်ရှားမှုမှာပါဝင်ခဲ့တဲ့ရဲတပ်ဖွဲ့ဝင်တို့အိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်ထဲထွက်ပြေးကြတယ်လို့မတူပီမြို့ခံတို့ကပြောပါတယ်။ဒီ
တော့ဘုံကြီးကြပါလို့မြတ်တိုင်းကမရှိတော့ဘူး။ဘုရားကမန်းတော်တို့ရှိမယ်ကမြေတော်ရုံးတွေတက္ကသိုလ်ဆောင်သားလေးတွေဒီလိုဝင်တဲ့ကတော့ဟိုကနိတ္တတာအရောက်ကြီးဆယ်ခရိုင်နဲ့မြို့နယ်ရလေးဆလောက်ပါတယ်။ရဲရတဲ့အလားမစဝန်ကျင်းဆယ်မိသားနော
်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့ပြီးနောက်ပိုင်းဆန္ဒပြမှုတွေမှာပါဝင်ခဲ့တဲ့အတွက်အဖမ်းခံရမှဆိုလို့မီဆိုရန်ပြည်နယ်ဘက်မှာထွက်ပြေးလာကြသူ2000နီးပါးရှိနေပြီလို့မီဆိုရန်ခြေဆိုင် NGO United for Democratic Myanmar ဖွဲ့တွဲဖက်တွင်းမှုကိုရစ်ချတ်ကပြောပါတယ်
ဒီကမန်ကျရော2000ဝန်းကျင်လောက်တော့ရှိလောက်ပြီနဲ့ပြည်တယ်ဆို။များဆိုတော့ဒီရဲဝင်ထမ်းနေရတော့များတယ်။ခုနောက်ပိုင်းကြီးလာတဲ့ကူဒီအဲမှာလည်းတချို့ဟာတွေကရဲဝင်ထမ်းနေပါတယ်။ဆူရဝန်ထမ်းဥဆရာဝန်ဒုနာပြုတ်ဒီအကြောင်းဆက်ညမာနေတော့ဟောအဲ့ဒါတွေလည်းကျွန်တော်တော်တော်လေးများလာတယ်။သူတို့နေထိုင်ဖို့အတွက်ကလောလောဆယ်တော့ဒီအိုင်ဇော့မှာတော့အဆူရကကျွန်တော်တို့ဒီကိုဖြူချီကဲပုံစံမျိုးလေးတော့ဖေးထားတာရှိတယ်။ဟို CPM ဝင်တဲ့ကူဒီကျွန်တော်တို့ထားတာလေ။နေရာတော့ရှိသည်စံပိုင်းခရိုင်မှာကအများဆုံးဖြစ်နေဘလေးဝမ်ကလောင်တလိုင်းမြို့နယ်ဆိုင်ဟာမြို့နယ်အဲ့လိုမျိုးနေရာလေးမှာလည်းအများကြီးရှိသေးတယ်ဆက်ပြီးရှောင်နေရတယ
်အိန္ဒိယနိုင်ငံမဏိပူရပြည်နယ်နဲ့မီဆိုရန်ပြည်နယ်ဘက်မှာမြန်မာနိုင်ငံကတိမ်းချောင်ရောက်လာသူ2500ကျော်ရှိနေပြီအဲ့ဒီထဲမှာရဲတပ်ဖွဲ့ဝင်တွေနဲ့စီတန်လှုပ်ဆောင်နေတဲ့အစိုးရဝန်ထမ်းတွေနဲ့လူငယ်ပိုင်းတွေများလာနေတယ်လို့အကူအညီပေးရေးဖွဲ့ဝင်တွေကပြောပါတယ်ဧပြီလ3ရက်နေ့တော့စည်ရင်ရဲတပ်ဖွဲ့ဝင်950ဝန်းကျင်ရှိနေပါတယ်မြန်မာနိုင်ငံဘက်ကထွက်ပြေးလာသူတွေကိုအကူအညီမပေးရဘူးလို့အိန္ဒိယဗဟိုအစိုးရကထုတ်ပြန်ထားပါတယ်ဒါပေမဲ့ပြည်နယ်အစိုးရတချို့ကတော့သူတို့သဘောနဲ့သူတို့နားလည်မှုနဲ့လက်ခံနေကြတာကြောင့်မြန်မာပြည်ကတိမ်းချောင်လာတဲ့သူတွေဟာမဏိပူရပြည်နယ်နဲ့မီဆိုရန်ပြည်နယ်ဘက်ကိုအများပြားထွက်ပြေးနေကြတာဖြစ်ပါတယ်ခင်ဗျာ
VOA သတင်းတောက်နိုင်ကွန်းအိမ်ပေးပို့ထားတာပါတိတ်တိတ်ဆိတ်ဆိတ်ဖြစ်နေတဲ့မြန်မာနိုင်ငံကကြံပွဲတော်မှာအထူးကြဆုံးကတော့မန္တလေးကြံဖြစ်ပါတယ်။မန္တလေးမှာကြမှာကြံကြတာလို့ပြောရလောက်အောင်မန္တလေးကြံဟာစီကားခဲ့ပေမဲ့ဒီနှစ်မှာတော့လုံးဝကိုကြံအငွေသက်တွေကြောက်နေပါတယ်။မနစ်ကကိုဗစ်ကပ်ရောဂါကြောင့်ကြံပွဲမလုံးနိုင်ခဲ့ပေမဲ့ဒီနှစ်ကတော့ပျော်ရွှင်မှုတွေပါစိတ်သုံးပြောက်ွယ်နေတာလို့မြို့မသူဝိယအသင်းဝင်တယောက်ကပြောပါတယ်။စိတ်ငြိမ်နေတဲ့မန္တလေးကြံအကြောင်းမဆုမြန်မွန်ကတင်ပြပါလိမ့်မယ်။
ကြံကြပြီဖြစ်ပေမဲ့ကြံနဲ့ခွဲမရဘူးလို့ပြောကြတဲ့မန္တလေးမြို့မှာတော့ကြံအငွေ့အသက်တွေကွယ်ပြောက်ပြီးတော့ငြိမ်သက်နေပါဗျ။ကြံမန္တက်တွေအလှပြကားတွေဆင်မြင့်ဖျော်ပြေပွဲတွေနဲ့အင်မတန်ဆီဆီကားကကျင်းပလေးရှိတဲ့မန္တလေးကြံဟာဒီနှစ်မှာတော့ဘာဖျော်ပြေပွဲမှမရှိပါဘူး။ချူချူချာချာဖြစ်နေတဲ့ဒီနှစ်ကြံအကြောင်းမန္တလေးမြို့မှကျူရီယာအဖွဲ့ကအဖွဲ့ဝင်တယောက်ကအခုလိုပြောပါဗျ။
ကြံရဲ့
ini dahaya, aku pilih ni cara mana, mana cakap semua orang boleh, no. Cuma tu, nanti cari ini mereka boleh, no. Sejengah entang tu, kesian dia kau ni, kahaja ni alih bawa ni, dia alih, mana tu cakap semua orang boleh, dia tu. Tu nanti tu nanti cari ini mereka sejam kau ni boleh, no. ตัวรู้ว่าเราที่จะทำอะไรเราเลยเนาะที่จะทำอะไรอ่ะปวดกระดูกโอ้ไม่ที่ที่จะมาเลยนั่นนี่กว่าสูบบุหรี่หัวใจเรากว่าเดินดูเดินอะไรนี่นั่นเลยเนาะคุณจะไปมาว่าคุณรู้ดีรู้ดีจงที่อะไรก็จะรู้เดินดูเดินอะไรเออสาวเวนี่มาเลยลาบิชิกายเจ้าเนาะเออนั่นนี่เรียกว่ากว่าหู เดี๋ยวดูเจ้าหน้าที่แค่ลีดที่นี่เราดูจะคุ้มหรือเปล่าซึ่งมันก็ไม่รู้กูจะเจ้าเสียมือเดียวเนี่ยเสียจมูกเนี่ยเด็กชิ้นชิ้นนี่แล้วเนาะเจ้าเสียดูมาเราดูตัวเนี่ยดูเนี่ยเนี่ยสั่นๆตีก็เลยขาดเจ้าโอ้เด็กยังอ่ะโชคดีเลยเด็กเนาะงานนั้นโชคดีเลยเด็กเจ้าโอ้พี่ที่ที่งานนี่เลยตู้เชิงขาดเนี่ยดูเราหัวตัวเราบริจาคนี่กูจะเจ้าอะไรบ่กูดีเว้ยมาเจ้า
ลูกผู้ลูกผู้ลูกผู้สุราเรื่องที่มาเรียนเนี่ยที่จะเอาเงี้ยที่เอาเงี้ยอะไรจ้าเว้ยปีเกิดเนี่ยดองกันเลยกูฟิกกับยอกาจ้าแมนเดลิตจะจำเป็นกูไม่เส้นเว้นตั้งเก็บบาบูแต่เป็นแม่ที่เนี่ยไม่เส้นเว้นในนั้นเนี่ยไม่จูบลูกมีโอกาสในการเปลี่ยวอะไรที่เนี่ยมาเสร็จจากการอาณาติงทารุ่งเช่นเนี่ยไม่ที่มันยังพินิจเลยเพียงเพียงแค่ในเนี่ยผู้เรียนจะเอาเงี้ยเอาเงี้ยตีจีทาราจ้าที่เนี่ยจะจำเป็นกูเปลี่ยวเปลี่ยวเส้น
lagi ni sama pelbagai macam sura kita tu, ada u, uli ada uli asyik makan, terus mienya lo kau ni mah sih u bawa, macam kucing pelbagai macam sura lo lo ti ni jadi, tapi yang ni mana dia lo kau ni ada ti jadi, mana tu ni, di lo cik tu dua dua tanjai, apa sih jadi, no, mana dia tu sih tanjai. Tanjat itu aja, no, lada kaki senja, aduh lada. Ini malah luaya sejauh mana, aduh, jauh pabu sura, aduh, kau ni malah lawa masih dua tu bobo. Mereka sura, aduh, yoga ya, betul macam tu. Jejam, betul macam si jalan ni tau, eh, nangen aku terjun ke lah, aku, aku bersihin si kain ya. Nampak jenar, kaya kaya jam eh, betul cakap itu jauh jam. Kemudian, aku lihat ayam lawa, ayam pita oleh. Lalu saya cuma, kerana macam ni jenis sesuatu, mesti jauh di mana. Alu alu saya cuma di, kini dekat kisah itu, kau ke masih itu, piala ayam masih itu, apa piala piala lu dia oleh, semua tawam mesti ulu ber, tawam mesti dia lupa dia lupa, buat saja ni saya cina, lo, saya kau kau lain lagi ko.
มันเลี้ยงอยู่มาดามก้าแต่เช้ามีอุตรดมยามมาเลยแต่เช้าป่วยรีไม่ใช่บ้าบุเช้าค่ำปีนี้เสร็จเรียนอยู่มารอเช้าค่ำแต่เช้าป่วยกูเส้นหัวมาเลยแต่เช้ากาลามาเสียนาเชิงกูกังกว่าเดือนนี้เนี่ยอาณาเต็มหูสั่งเจ้ามาอัตตาเรียเช่ชาเรอูรีเนี่ยอัตตาอูทูบิโรอัตตาอูเดเป้มอลงเหยียบอัตเป้สาราเรกูเลยที่ดูจะดมยามมาแต่เช้ากาลามาลงนี้จ้าบ้าเลย
วิวเองก็อินเทอร์เน็ตการ์ดนี้วิวเป็นจำเป็นด้วยเป็นปุ่นเลยตัวด้านชนิดนั้นเสนอเลยที่ดูชนิดต่างๆเลยส่วนนอกวิวเองยังอีเมลอีกสักแบบ ไลน์มีดาติดโกตุนยาดูกันนี่เพียงแค่เส้นนั้นอันนั้นเส้นนั้นยาวไปยังมาวันนี้เป็นทีวีซีซีเซนวิโก้แต่ยังทุ่งเงินจริงเนี่ยตัวนี้วิวเองอินเทอร์เน็ตสามารถเช็คได้บีวีอาร์มีเอสซีพรีมิสดอทวิวเองนิวส์ดอทคอมมาที่ชื่อนั้นเลยวิวเองยูทูบตัวนั้นเฟซบุ๊กตัวกันนี่วิวเลยที่ชื่อนั้นยาวไปขึ้นยา
ဗီအိုအေအမေရိကန်တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရခပါနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလွှာဖြစ်တဲ့ voa@data.co နေ့စဉ်ရောက်ပို့ပေးနေပါရဲ့ရှင်
ဒီလိုမြန်မာပင်မဆာမျက်နှာကသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွင်တော့အိတ်ကနေပြီးအီးမေးလ်သတင်းလွှာကိုတောင်းယူနိုင်ပါသေး။နောက်တနေ့ကတော့ဒီလိုမြန်မာအီးမေးလ်လိပ်စာပမ်မီဆက်
ဒီကောင်းစဉ်နဲ့တရင်ချင်းကျုပ်တစုတစီတဲ့ရရှိသိရှိနိုင်အောင်စီစဉ်ပေးထားပါဗျ။ဗီဒီယိုပြည့်သက်တွေအတွက်သတင်းတွေကိုကျမတို့ရေဒီယိုရုံမြင့်သံကနေအင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင်။အခုကမှာတော့အပတ်စဉ်ကဏ္ဍတွေကိုစတင်တင်ဆက်ပါမယ်။ ဒီနှစ်တချံပွဲတော်ကာလမှာကိုဗစ်ကပ်ရောဂါမတိုင်ခင်ကလို့အာဏာသိမ်းကာလမတိုင်ခင်ကလို့နှစ်သက်ကူရေကစားပွဲတော်ကိုနှဲ့ပြော်မှာမဟုတ်ပဲစစ်အာဏာသိမ်းတာကိုစန်းကျင်ကန့်ကွက်တဲ့တော်လန်တချံအဖြစ်ပုံစံအမျိုးမျိုးနဲ့ဆက်ပြီးဆန္ဒပြသွားမယ်လို့မန္တလေးနဲ့မုံရမျိုးတွေကဆန္ဒပြပွဲတွေကိုဦးဆောင်နေတဲ့နှစ်ဦးကပြောပါတယ်။လက်ရှိမှာအပြင်းထန်အကြမ်းဖက်ပြစ်ခတ်ဖြိုခွဲမှု
ကိုကျော်ကျော်သိန်းကဆက်သွယ်မိများဆွေးနွေးထားပါရခင်ဗျာ
ကိုဒီသာဆန်းနဲ့ကိုမူနိုင် VOE နဲ့ဆက်သွယ်ဆွေးနွေးခွင့်နေ мян ခွင့်ပြုတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ
ကျေးဇူးတင်ပါတယ
်ဆိုတော့အရင်ဆုံးကျွန်တော်ကိုဒီသာဆန်းအဖြေနဲ့ကျွန်တော်စားလိုက်ပါမယ်အလားအခုဆန္ဒပြပွဲတွေတောက်လျှောက်မှာဂျိုခွဲရာတွေကလည်းပဲတော်တော်ပြင်းပြင်းထန်ထန်ရဲရဲဆက်ဆက်ကိုဂျိုခွဲနေတာပါဒါကိုယ်တိုင်ဂျုံနေရတဲ့လူတွေကပိုကြည့်ပါတယ်ကျွန်တော်ကတော့ပြောစရာမလိုပါဘူးဆိုတော့ဒီလောက်ထိရဲရဲဆက်ဆက်အကြမ်းဖက်ပစ်ခတ်ဖြိုခွဲဖမ်းဆီးလုပ်နေတဲ့ဂျားတွေကခင်ဗျားတို့တွေဘယ်လိုတတိမျိုးနဲ့ဒီဆန္ဒပြပွဲတွေကိုဆက်လုပ်နေတာလဲဗျမကြောက်ကြဘူးလားကိုဒီဆန်းဆန်
းအဲ့တော့အကိုရဟိုပေါ့တတိဆိုရတယ်ကျွန်တော်ကတော့ဒီနေရာမှာဘာပြောချင်လဲကျွန်တော်ကဟိုယုံကြည်ချက်ခံယူချက်လိုပဲကျွန်တော်ပြောချင်တယ်ကျွန်တော်တို့ကဘာကိုယုံကြည်လို့ဒီအရေးတော်ပုံကိုဆင်နွှဲနေလဲဆိုတော့ကျွန်တော်တို့ကဒီအာနာသိမ့်မှုဆိုတဲ့အာတမလောက်ရကိုကျွန်တော်တို့ဘယ်လိုမှလက်ခံလို့မရဘူးကျွန်တော်တို့ကဓာဝလက်ခံလိမ့်မယ်ဒါဒီအာနာသိမ့်တာကိုကျွန်တော်တို့ကခေါင်းငုတ်ဟလာဒူးထောက်အရှုံးပေးလိမ့်မယ်ကျွန်တော်တို့ဒီတိုင်းတိတ်တိတ်ဆိတ်ဆိတ်တွေးတွေးဝဲဝဲနေလိမ့်မယ်ဆိုပြီးကျွန်တော်တို့ရဲ့ပစ္စုပန်နဲ့အနာဂတ်အတွက်အထူးသဖြင့်ကျွန်တော်တို့လူငယ်တွေနောက်ကျွန်တော်တို့နောက်လာမယ့်မျိုးဆက်တွေရဲ့ဒီအနာဂတ်တစ်ခုလုံးကိုနော်ဒုက္ခပင်လဲဝေစင်မဲ့လောက်ရကြီးကိုကျွန်တော်တို့ကခေါင်းငုတ်အရှုံးပေးလိုက်တယ်ဆိုဖြစ်သွားမှာကျွန်တော်တို့လုံးဝလက်ခံလို့မရဘူးဒါကြောင့်ကျွန်တော်တို့ဒီယုံကြည်ချက်ဒီယက်တီချက်ကြောင့်ကျွန်တော်တို့ကဒီအာတမလောက်ရဖြစ်တဲ့အာနာသိမ့်မှုကိုကျွန်တော်တို့ကအစွမ်းကုန်တွန်းလန်ဆန့်ကျင်တော်လန်းနေရခြင်းပဲဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုဝင်မူးနိုင်ရောမစိုးရိမ်ဘူးလားကြောက်စိတ်မဝင်ဘူးလား
ဟုတ်ကဲ့ဟိုဥပမာလေးပြောရရင်တော့ကျွန်တော်တို့2014လောက်ကစပြီးကျွန်တော်လည်းနိုင်ငံရေးလှုပ်ရှားမှုတွေမှာစဆောင်ရတဲ့အချိန်မှာဒီလိုထောင်တန်းကြတာမျိုးကျွန်တော်အနေနဲ့အတွေ့အကြုံတစ်ချိန်မှမရှိသေးပါဘူးဆိုတော့ထောင်ထဲမှာဘယ်လိုရင်းညှိမှနှိပ်ဆက်ခံရတဲ့စစ်ကြောရေးမှာနိုင်ငံရေးလှုပ်ရှားမှုတွေကိုစစ်အုပ်စုကဘယ်လိုမျိုးရရဆက်ဆက်ဖိနှိပ်လေးရှိရဲဆိုတာကိုကျွန်တော်တို့စာတွေ့ရပဲကျွန်တော်သိရပါတယ်1988နှစ်ဂျာကာလာတွေတောက်လျှောက်မှာကျွန်တော်တို့ရဲ့ရှေ့ကမျိုးဆက်တွေဘယ်လိုရင်ဆိုင်ရလဲဆိုတာစာတွေ့သိရတဲ့အချိန်မှာပုံမှန်လေးပြောရရင်ကျွန်တော်လူငယ်တယောက်အနေနဲ့ကြောက်ပါတယ်ဟိုကျွန်တော်အနေနဲ့ဆိုရင်လူငယ်ပိုင်းဖြစ်တယ်ကျွန်တော်ရှေ့ဆက်သွားခြင်းနဲ့ကျွန်တော်ရဲ့အိမ်မက်တွေရှိတယ်ပန်းနိုင်တွေရှိတယ်ကျွန်တော်သွားခြင်းနဲ့လမ်းကြောင်းတွေရှိနေတဲ့အချိန်မှာဒီလိုဘဝကြီးနဲ့ကျွန်တော်ဆုံးသက်တာကံကြောက်ပါတယ်သို့တော့အဲ့ဒီကျွန်တော်တို့ဖြတ်သန်းခဲ့ရတဲ့ကာလမှာကျွန်တော်တို့လူငယ်တွေကျွန်တော်တို့မျိုးဆက်တွေဟာဘယ်လိုမျိုးအမောင်ခေတ်ကြီးထဲမှာနေခဲ့ရလဲဆိုတာကျွန်တော်တို့ကိုယ်တိုင်ဖြတ်သန်းခဲ့ပြီးတာဖြစ်တယ်အဲ့ဒီကာလတစ်ခုကိုကျွန်တော်တို့ပြန်မရောက်ချင်ဘူးဒါပထမတစ်ချက်နောက်တစ်ချက်ကတော့စောစောကကိုလေးစားပြောရတဲ့အတိုင်းပဲကျွန်တော်တို့ခင်မှာဒီလိုမျိုးဓမ္မနဲ့အတ္တမတိုက်ပွဲကြီးကတိုင်းပြည်အနာဂတ်နဲ့ရှင်းပြီးတော့ကြုံနေရတဲ့အချိန်မှာကျွန်တော်တို့မလုပ်ရင်ဘယ်သူတွေလုပ်ရမှာလဲဆိုတော့အဲ့ဒီမိကုန်းဝင်လာတိုင်းကျွန်တော်တို့စိတ်ထဲမှာမတိမတာဖြစ်စေတိတိတတ်တာဖြစ်စေဝင်နေရဲ့ကြောက်စိတ်တွေကိုအလိုလိုတွန်းဖက်ပြီးတာဖြစ်သွားတယ်ကျွန်တော်တို့ယုံကြည်တဲ့တစ်ခုနဲ့လူဦးတော်လိုင်းအောင်ရမယ်ဆိုတဲ့စိတ်နဲ့ပဲရှေ့ဆက်ပါတယ်ခင
်ဗျဟုတ်ကဲ့ဗျာဆိုတော့အခုဆိုရင်ကိုဒေဇာဆန်းဆိုရင်ဒါမန္တလေးဘက်မှာဟလာကိုဝေမိုးနိုင်ဆိုရင်မုံရွာမှာဒင်မကတော့ကိုတိတတ်မှာလည်းမကတော့ညာတို့နှစ်ယောက်စလုံးကနိုင်ငံတဝန်းကလူတွေကတည်တဲ့လူတွေဖြစ်နေပြီပြောရရင်တော့ထင်ရှားလာပြီပေါ့နော်ဆိုတော့အဲ့ဒီလူထင်ရှားလာတာနဲ့အမျှကိုတိုင်အတိန်အဆောင်ဖြစ်မဲ့အန်ဒရယ်ကလည်းပူကြီးလာတယ်လို့ ကျွန်တော်ကိုယ်တိုင်အဲ့လိုမြင်မိပါတယ်အဲ့ဒီအတွက်ကောကိုဒီဇာဆန်စိုးရင်စိတ်ရှိပါသလားကိုကိုကိုရောပြင်ဆင်ထားပါသလား
သူအတိတ်ဆုံးဆိုတာ
ဥပမာကျွန်တော်ကတိကျတဲ့ပြောမှာပြောမထွက်ဘူးဖန်တာစီးတာဟလာထိခိုက်တန်ရရတာဆုံးပါတာပေါ့ဗျာနောက်ဆုံးပြောရမယ်ဆိုရင်တော့
အဲ့တော့ဗျာပြောရရင်ကျွန်တော်တို့ဒီအာနာရှင်စနစ်ကိုဒီစစ်အာနာရှင်ကိုကျွန်တော်တို့စန့်ကျင်ပြီးတော်လန်ပြီးဆိုကြရဲကျွန်တော်တို့မှအားလုံးပါเนาะဒီအရေးတော်ပုံမပါဝင်ဆင်နွှဲနေတဲ့လူတဦးချင်းတယောက်ချင်းနိုင်ငံသားတဦးချင်းတယောက်ချင်းမှာကျွန်တော်တို့ဒီဖြစ်နိုင်ခြင်းရှိတဲ့အန်ဒရယ်တွေအတင်းဆောင်တွေကများစွာရှိပါတယ်ကျွန်တော်တို့ရဲ့မှာမဟုတ်ပါဘူးအဲ့တော့ကျွန်တော်အနေနဲ့ပြောရမယ်ဆိုရင်တော့ကျွန်တော်ဒီအာနာသိမ့်မှုလုပ်ရက်ကိုအာနာရှင်စနစ်ကိုစပြီးတော့เนาะတွန်းလှန်တော့မယ်ဆိုရက်ဒီဖေဖော်ဝါရီ၁ရက်နေ့စစင်းစားကြရဲကျွန်တော်ကိုယ်တိုင်လည်းအေးအေးဆေးဆေးစဉ်းစားပါတယ်နောက်ကျွန်တော်ရဲ့မိသားစုနဲ့လည်းကျွန်တော်တိုင်ပင်ပါတယ်အဲ့တော့ပြောရရင်ကျွန်တော်တဦးချင်းတယောက်ချင်းအတွက်ကတော့ကျွန်တော်ကဒီအာနာရှင်စနစ်ကိုအမြင့်ပြတ်ချေမှုမှုရာအတွက်ကျွန်တော်အသက်နဲ့ခန္ဓာထိကျွန်တော်အသက်ထိကျွန်တော်ပေးဆက်ဖို့ပါဝင်ဖို့ကျွန်တော်ကဆုံးဖြတ်ထားပြီးသားပါဒီအတွက်လည်းကျွန်တော်ကဒီကျွန်တော်ရဲ့မိသားစုနဲ့လည်းကျွန်တော်တိုင်ပင်ထားပြီးသားပါအဲ့တော့ပြောရရင်ကျွန်တော်တို့ကဒီအာနာရှင်စနစ်ကိုတွန်းလှန်ဖို့အခုချိန်မှာကျွန်တော်တို့ကြောက်ရွံ့နေမယ်ဆိုရင်ကျွန်တော်တို့သိကြတယ်ကျွန်တော်တို့ကဒီအကြောက်ခစ်ထဲမှာကျွန်တော်တို့1988လို့ဟုတ်လား1962ခုနှစ်လို့အကြောက်ခစ်ထဲမှာနောက်ထပ်မျိုးဆက်12ဆက်ကျွန်တော်တို့မသိမရှင်းကျွန်တော်တို့တည်တဲ့အထိသွားရတော့မယ်ကျွန်တော်တို့ဒီအချိန်မှာကျွန်တော်တို့တစ်ခုခုကိုတွေးဝေးနေမှာတုံဆိုင်နေမှာလေကျွန်တော်နောက်ထပ် level ကျွန်တော်တို့ဒီလိုမျိုးအမှောင်ခစ်ထဲမှာပဲကျွန်တော်တို့ကနေရတော့မယ်အဲ့တော့ကျွန်တော်အတွက်ကတော့ကျွန်တော်တဦးချင်းတယောက်ချင်းအတွက်ကျွန်တော်အသက်နဲ့ခန္ဓာတည်တာနေသူရဲ့ဒီအာနာရှင်စနစ်ကိုစစ်အာနာရှင်စနစ်ကိုတွန်းလှန်တိုက်ဖျက်ဖို့ရတယ်ကျွန်တော်ကစဉ်းစားထားပြီးသားပိုင်ဖျက်ပြီးသားဖြစ်ပါတယ်ကျွန်တော်ဒီ55တန်းတော့ပြည်သူတွေရဲ့ပြစ်ဆုတ်ပန်းနဲ့အနာဂတ်အတွက်ကျွန်တော်တို့လိုချင်တဲ့ဘုံကြီးမှန်းချက်ပန်းတိုင်အတွက်ကျွန်တော်တို့မသွေးမသွေးဆက်လက်ပြီးတော့ခြိကပ်နေမှာဖြစ်ပါတယ်ခင်ဗ
ျကိုဝေမိုးနိုင်ရောကိုကိုတိုင်းတိန်ဆောင်ဖြစ်မှာဆိုရင်စိတ်ရှိသလားအဲ့ဒီအတွက်ရောကိုပြင်ဆင်ထားပါသလား
ဟုတ်ကဲ့ဟိုအမှန်တိုင်းပြောရင်တော့စောစောကပြောခဲ့တယ်လို့ပဲဟိုကျွန်တော်လူငယ်ဘဝမှာပဲရှိနေသေးတယ်ဒီလိုချင်းနေဇိုးတစ်ခုနဲ့ကြုံရပြီးတော့ဘောကဆုံးသွားမယ့်အနေအထားမျိုးကျွန်တော်အနေနဲ့ဆိုရင်လေသို့တော်စောစောကပြောခဲ့တယ်လို့ပဲကျွန်တော်တို့အဲ့ဒီအရာထက်ပိုကြောက်ရမယ့်အချင်းနေတစ်ခုကိုကျွန်တော်တို့ကရင်ဆိုင်နေရတာဖြစ်တယ်။ဟိုစစ်အာဏာရှင်အုပ်ဆိုးမှုအောက်မှာကျွန်တော်တို့တပ်တွေဘဝတွေဟာဘလောက်ထိအနိုင်ကျင့်ခံရတယ်၊ထိပါနှောက်ယှက်စော်ကားခံရတယ်ဆိုတာကျွန်တော်တို့တမိုင်းမှာတပ်တွေထင်ရှားဖြစ်ခဲ့ပြီးဖြစ်တယ်။အဲ့ဒီအတွက်ကျွန်တော်တို့ဘလောက်ပဲဒီလမ်းကိုရှောက်မယ်ဆိုကြဲကကျွန်တော်တို့ဘယ်လိုခက်ခဲကြီးကြုံရမယ်ဆိုတာကျွန်တော်တို့ရှေ့မှာလေတမိုင်းသင်္ကန်းစာကြီးရှိပြီးသားဖြစ်တဲ့ကောင်းကောင်းသဘောပေါက်ခဲ့ပြီးဖြစ်တယ်။ဆိုတော့ဒီလမ်းကိုဆောက်ရှောက်ခဲကဟိုကျွန်တော်တို့ဟိုအခုလိုမျိုးနာမည်ကြီးဖို့ရည်ရွယ်ခဲ့တာမဟုတ်တော့လေပဲကျွန်တော်တို့အခြေအနေတစ်ခုရကျွန်တော်တို့လူပညာလာတဲ့အနေအထားမှာကျွန်တော်တို့ရဲ့အသက်အန္တရာယ်နဲ့ပတ်သက်ပြီးတော့လူတော်တော်များများကလည်းဆိုရင်လာကြတယ်ဟိုတိုင်းဝိုင်းတွေကလည်းပြောကြဆိုကြတာရှိတယ်။သို့တော့ကျွန်တော်မြင်တာကတော့အခုမြန်မာပြည်မှာဒီနေ့ချိန်ထိပဲကျွန်တော်လူ600ကျော်အသက်တွေပေးခဲ့ရပြီဖြစ်ပါတယ်ဆိုတော့အဲ့ကျွန်တော်နားလေတာကတော့ဒီຫນွေဦးတော်လန်ရေးမှာကျွန်တော်ရင်းနှီးရတာတွေပေးဆက်ရတာရှိပါလိမ့်မယ်ဒီအတွက်လည်းကြီးစံနေမှာနာမည်တွေမှတ်ပုံတင်နေပြီးတော့လာတာမဟုတ်တဲ့အတွက်ကျွန်တော်တို့အချိန်နေအချိန်ခါဆိုတာလေတစ်ချိန်မဟုတ်တစ်ချိန်ရောက်ကောင်းရောက်လာပါတယ်ဆိုတော့အဲ့ဆက်ထွက်ခရေကတော့ဒီလမ်းကြောင်းအားလုံးကိုကျွန်တော်တို့ကြိုတွေးပြီးတော့ပြင်ဆင်ထားပြီးဖြစ်တယ်ကျွန်တော်တို့လှုပ်ရှားရှိတာကိုအသက်နဲ့ခန္ဓာတည်မြဲသေးပေါ့နော်ကိုဒီသာပြောသလိုပဲလောက်ဆရာရှိတဲ့လမ်းကြောင်းကိုပဲကျွန်တော်တို့ဆက်လျှောက်သွားခြင်း ਨੇ အဲ့ဒါကပဲကျွန်တော်တို့ရဲ့သမိုင်းမှတ်ချက်ဖြစ်လိမ့်မယ်လို့ယူဆပါတယ်ခင
်ဗျ။ဟုတ်ကဲ့ဗျာ။အခုဆိုရင်ဒါတကြံပွဲတော်ကာလရောက်ပြီပေါ့နော်။ကြံပွဲတော်ကပြီးခဲ့တဲ့နှစ်ကလည်းပဲကိုဗစ်ကြောင့်ကြံပွဲတော်စီစဉ်ကမရှိခဲ့ဘူး။ဒီမတိုင်ခင်နှစ်တည်းကတော့ဒါတကြံပွဲတော်ဆိုတာမန္တလေးတကြံဆိုတာလည်းအင်မတန်တနိုင်ငံလုံးကလူတွေတိတ်ပြီးတော့ပါဝင်ခြင်းနဲ့ပျော်ရွှင်ခြင်းနဲ့ပွဲတော်ကြီး။ဒါဆိုဒီနှစ်မှာကတော့ကျွန်တော်တွေ့နေရတာအခုဟလာပျော်ဝဲရှင်ပွဲတွေမလုပ်ဘူးတကြံပွဲတော်မှာတံပွဲတော့ကာလအတွင်းမှာပုံစံတစ်မျိုးနဲ့အပိမောက်တာတွေဆန္ဒပြတာတွေဆက်လုပ်သွားမယ်ဆိုပြီးကျွန်တော်ပြောတာဆိုတာတွေ့ရပါတယ်ဆိုတော့ကုလီဇာဆန်တံပွဲတော့အတွင်းမှာလုဆောင်မှာအတွင်းနဲ့ပတ်သက်လို့ဗာများပြောလို့ရပါမယ်ခင်ဗျာပြောလို့ရသလောက
်ဟုတ်ကဲ့အဲ့တော့ဟုတ်ပါတယ်ကျွန်တော်တို့တံအခါတော်ဆိုတာကတော့ကျွန်တော်တို့ပုံမှန်အားဖြင့်ပုံမှန်အချိန်မှာဆိုတော့ကျွန်တော်တို့တိုင်းပြည်ရဲ့နော်ပြည်သူပြည်သားရဲ့အတွက်အင်မတန်ကျွန်တော်တို့ဒါထူးမြတ်တဲ့အချိန်ခါပေါ့အနားယူတဲ့အချိန်ကျွန်တော်တို့နော်ဒီအပန်းဖြေတဲ့အချိန်ပေါ့တိုးတော့ကျွန်တော်တို့ဒီနှစ်တကြံကတော့အားလုံးနဲ့တည်ပြီးသားပါကျွန်တော်တို့ဒါဒီဘလို့မှကျွန်တော်တို့ပျော်ပါနေရမယ်အပျော်တကြံမဟုတ်ဘူးဆိုတော့ကျွန်တော်တို့အားလုံးနားလည်ထားပြီးသားပါနော်ဒီတူးချင်းတယောက်ချင်းကိုနားလည်ထားပြီးသားပါဒါ တို့ဒီຫນွေဥဒေါ်လာရေးမှာကျွန်တော်ပေးဆက်ခဲ့ရတဲ့ကြဆုံးခဲ့ရတဲ့လူပေါ့900ကျော်ရှိပြီအချင်းကြနေတဲ့ကျွန်တော်ထောင်ကြနေတဲ့ပုဂ္ဂိုလ်ပေါင်း3000ကျော်သွားပြီเนาะကျွန်တော်တို့ရှားထိကညစ်နာရတဲ့ပုဂ္ဂိုလ်တွေလည်းအများကြီးရှိတယ်အဲ့တော့ကျွန်တော်ဒီလူတွေရဲ့အသက်တွေသွေးတွေချွေးတွေကျွန်တော်တို့မပြည့်ပြတ်သေးတဲ့အရေးတော်ပုံကြီးကိုကျွန်တော်တို့เนาะစိတ်မှာရှိတော့ပါရင်ကျွန်တော်တို့ဒီတကြံဒီကျွန်တော်တို့အပျော်တကြံပျော်စရာတကြံလုံးဝမဟုတ်ပါဘူးကျွန်တော်တို့အတွက်ကတော့ဒီတကြံဒီတော်လန်တကြံဒါဖြစ်တယ်အဲ့ကျွန်တော်တို့ဘာလို့တော်လန်ရမလဲကျွန်တော်တို့ဒီစစ်အာဏာရှင်ကိုဒီအာဏာသိမ်းမှုကိုဒီကျွန်တော်တို့အကြမ်းဖက်အာဏာသိမ်းစစ်ကောင်စီကိုကျွန်တော်တို့ဆက်လက်တော်လန်နေရမှာဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ကတကြံအခါတော်တွင်းမှာလည်းပဲကျွန်တော်တို့အခုရက်90ကျော်ကျွန်တော်တို့ကြာတာပြီးသားကျွန်တော်တို့ရဲ့အရေးတော်ပုံအတိုင်းပဲကျွန်တော်တို့ဆက်လက်ပြီးတော့အာဏာရှင်ကိုတော်လန်နေရမယ်ခုခံနေရမယ်တော်လန်တော်တကြံဖြစ်ပါတယ်ဒါကြောင့်ကျွန်တော်တို့အနေနဲ့ကတော့ဒီတကြံကာလအတွင်းမှာလည်းပဲကျွန်တော်တို့တကြံတပိတ်တွေကိုကျွန်တော်တို့ပုံစံမျိုးစုံနဲ့တကြံနဲ့စီလျော်လိုက်ဖက်တဲ့ပုံစံမျိုးစုံနဲ့ကျွန်တော်တို့ဆက်လက်ပြီးတော့ကျွန်တော်တို့ရဲ့အရေးတော်ပုံကိုဆက်လက်ဆင်နွှဲနေကြမှာဖြစ်ပါတယ်ခင်ဗျ။ဟု
တ်ကဲ့ကိုဝင်မူဝင်မူနိုင်လို့ရောမုံရဘက်မှာရောဘယ်လိုများပြင်ဆင်ထားပါလဲ
။ဟုတ်ကဲ့ဟိုကိုတီသာဆန်းပြောသွားသလိုပါပဲ။ဒါကျွန်တော်တို့ဒီမြန်မာတိုင်းငံလုံးကဒီမြို့ကြီးတတော်များများကတပိတ်ကော်မတီတွေဆင်းနေနှိမ့်နိုင်ပြီးတော့ကျွန်တော်ဒီတကြံကိုတော်လန်တကြံဆိုတဲ့ပုံစံမျိုးနဲ့တရချင်းစီလိုက်လှုပ်ရှားမှုပုံစံမျိုးမျိုးကျွန်တော်ဆောင်ရွက်တော့ရှိရဲ့။ရေဘူးရအဖြစ်တော့ကျွန်တော်တို့ကဒီကာလမှာကျွန်တော်တို့အကြံဆိုတာကအများသောအဖြစ်တော့ကျွန်တော်ပြောကြပါကြတယ်နှစ်တစ်ကိုကြိုးကြတယ်မင်္ဂလာယူကြတဲ့အချိန်ဖြစ်တယ်ပေါ့နော်ဆိုတော့ဒီကာလမှာကျွန်တော်တို့အနေနဲ့တော်လန်ရေးသဘောဆောင်တဲ့အသွင်ဆောင်တဲ့လှုပ်ရှားမှုတွေတော်လန်တန်ချက်တွေတော်လန်ရေးသဖြင့်နေဆိုကြမယ်လမ်းပေါ်လှုပ်ရှားမှုကိုလည်းဆက်ပြီးတော့တက်နိုင်ကြများအချိန်ဆက်ထိန်ပြီးတဲ့အခါကျတော့တကြံကိုဆင်နွှဲမယ်အဲ့ဒီလိုနဲ့ကျွန်တော်တို့နှစ်တစ်ကိုကြိုးဆိုချင်တယ်ကျွန်တော်တို့ຫນွေဦးဒေါ်လန်ရေးကရေရှည်သွားရမှာဖြစ်တဲ့အတွက်နှစ်ဟောင်းနဲ့နှစ်တစ်အကူပြောင်းကာလမှာလေဒေါ်လန်ရေးအချိန်ဟုတ်မပြတ်စီပဲနဲ့ကျွန်တော်တို့ရှေ့ဆက်ပြီးတော့ကျွန်တော်ခြေတက်ချင်တယ်နှစ်တစ်မှာနှစ်ဆန်းတစ်ရက်နေလိုမျိုးနှစ်တစ်ကာလမှာလေကျွန်တော်တို့ဒေါ်လန်ရေးရှေ့ဆက်ခြေတက်ရမယ်လမ်းခရီးကိုအရေးတော်ပုံအောင်မြင်ပေါက်မြောက်တဲ့အထိကျွန်တော်တို့ဆောင်ရွက်နိုင်ဖို့အတွက်ဆုတောင်းမေတ္တာပို့သကြမယ်အစားရှိစဉ်ပုံသဏ္ဍာန်မျိုးမျိုးနဲ့တော့ကျွန်တော်တို့ဟိုဆောင်ရွက်နိုင်ဖို့အတွက်တော့ကြိုတင်ပြင်ဆင်မှုတွေလုပ်နေပါတယ်ခင်ဗျာ
ဟုတ်ကဲ့ဖလာပြင်းထန်ရဲဆက်ဆက်ဖြူခွဲတာပြစ်တာရိုက်တာနှက်တာဆိုတော့ဒါတွေတွေ့လာရတဲ့ခါကျတော့ဒါတွေကလည်းရဲဆက်လူဖြစ်လာတဲ့ခါကျတော့ဟလာလူကြားထဲမှာလူအများကြီးလို့ကျွန်တော်မဆိုလို့ဘူးကျွန်တော်ကိုယ်တိုင်လည်းဒါသိချာမပြောနိုင်ဘူးတိတိကျကျမိတို့အင်ဖြစ်စီဒါတွေကိုမြင်တဲ့အခါမှာပို့ပြီးတော့ကြောက်ရွံ့ဆိုးရင်စိတ်ဝင်လာတဲ့လူရှိတယ်အားပြော့လာတာရှိတယ်အားယော့လာတာရှိတယ်ဒါတဘာဝပဲဒါလူတဘာဝပဲကျွန်တော်တို့ဒါလက်ခံရမယ်ဆိုတော့အဲ့ဒီလူတွေကိုကိုရီဇာဆန်ဘာများပြောချင်မလဲ
ဟုတ်ပါတယ်ကိုအဲ့တော့ဒီကိုအကျန်းဖက်အာနာတိန်စစ်ကောင်စီကကျွန်တော်ဒီငင်းချမ်းစွာဆန္ဒပြနေတဲ့ပြည်သူလူထုပေါ်မှာနော်ရဲရဲဆက်ဆက်တက်ပြတ်နေတာဖမ်းဆီးနေတာနှိပ်စက်နေတာကတော့နေစဉ်နဲ့အမျှအချိန်နဲ့အမျှပါပဲဒါလို့အကျန်းဖက်မှုတွေကဟိုဆန္ဒပြမှရတယ်မို့လို့နော်အခုနောက်ပိုင်းမှာဘာမှဆန္ဒမပြကိုအင်ဂျင်မှာကိုနေနေတဲ့ပြည်သူကအဆနော်ကျွန်တော်တို့ဒါတက်ပြတ်ခံရတဲ့ကိစ္စဖမ်းဆီးခံရတဲ့ကိစ္စတွေရှိနေပါတယ်အဲ့ဒါလောက်ရဲရဲဆက်ဆက်ဖမ်းဆီးနှိပ်စက်တက်ပြတ်နေတဲ့အခါမှာတော့အနည်းနဲ့အများဆိုသလိုကျွန်တော်တို့ပြည်သူတွေကြားထဲမှာလည်းဟိုအကြောက်တရားဆိုပြုံးမှုတရားတွေရှိလာတာဒါတဘာဝလဲကြားပါတယ်ကျွန်တော်လည်းဒါနဲ့ပတ်သက်နေပြည်သူအပြစ်မတင်လို့ပါဘူးသို့တော့ဒီနေရာမှာကျွန်တော်ပြည်သူလူထုကိုပြောချင်တာကကျွန်တော်တို့အခုချိန်တခဏမှာကျွန်တော်တို့ကြောက်ပြီးတော့ကျွန်တော်တို့နောက်ဆုတ်လိုက်မယ်ဆိုရင်ကျွန်တော်တို့ကြောက်ပြီးတော့သွေးအေးသွားမယ်ဆိုရင်ကျွန်တော်တို့နောက်ထပ်ရိုးဆက်တစ်ဆက်လားနှစ်ဆက်လားသုံးဆက်လားကျွန်တော်တို့ပိမ့်ပိမ့်ပေါင်းနေတဲ့အမှောင်ခေအကြောက်တဲ့ထဲမှာကျွန်တော်နေရပါလိမ့်မယ်အဲ့တော့ကျွန်တော် 1988 ကိုစဉ်းစားကြည့်လို့ရပါတယ်ကျွန်တော်တို့1962ခုနှစ်ကိုစဉ်းစားကြည့်လို့ရပါတယ်။အဲ့တော့ကျွန်တော်တို့အခုချိန်မှာကျွန်တော်တို့ကြောက်ပြီးတော့ငြိမ်သွားမယ်ဆိုရင်နောက်ထပ်ကျွန်တော်တို့အခုလိုအကြောက်ခက်အမှောင်ခက်ချဲမှာကျွန်တော်တို့230လည်းဖြစ်သွားနိုင်တယ်260လည်းဖြစ်သွားနိုင်တယ်290လည်းဖြစ်သွားနိုင်တယ်။အဲ့တော့ကျွန်တော်တို့အနေနဲ့ကတော့လက်ရှိအချိန်မှာကျွန်တော်တို့အလုံးစုစုစည်းစည်းညီညီညွတ်ညွတ်နဲ့ဆက်လက်ပြီးတော့ဒီအာဏာရှင်ကိုရင်ဆိုင်တိုက်ပွဲဝင်မှသာလျှင်ကျွန်တော်တို့လူကျင်တဲ့ကျွန်တော်တို့ရဲ့ဘုံပန်းတိုင်းကိုလည်းအောင်နိုင်မှာဖြစ်တယ်ကျွန်တော်တို့သွားရင်လည်းနော်ဖွံ့ဖြိုးကျော်သွားတဲ့ငြိမ်းချမ်းတဲ့ Federal Democracy ပြည်ထောင်စုကိုလည်းတည်ဆောက်နိုင်မယ်လို့ကျွန်တော်တို့အနေနဲ့ယုံကြည်ပါတယ်ဒါကြောင့်ကျွန်တော်တို့ပြည်သူလူထုအနေနဲ့ကျွန်တော်တို့မြန်မာစကားပေါ်တစ်ခုရှိပါတယ်ပြည်တင်းရင်မင်းမခံနိုင်ပါဆိုတာအဲ့အခုချိန်မှာကျွန်တော်တို့အားလုံးစုစုစည်းစည်းနဲ့ညီကြမယ်ဆိုဒီမင်းကမင်းတောင်မဟုတ်ပါဘူးအာဏာရှင်သာဖြစ်ပါတယ်အဲ့တော့ကျွန်တော်တို့အဲ့အင်္ဂလိပ်ဆိုလိုတစ်ခုလည်းရှိပါတယ်ပြည်သူလူထုမထောက်ခံတဲ့နော်ပြည်သူထောက်ခံမှုမရတဲ့လက်နက်အကူနဲ့အနာတိန်ထားတဲ့အစိုးရဆိုတော့အစိုးရမဟုတ်ပါဘူးဓမြကိုင်းအကြီးစားပိုင်ဖြစ်ပါတယ်အဲဒါကြောင့်ကျွန်တော်တို့အနေနဲ့ဒီဓမြကိုင်းအကြီးစားဖြစ်တဲ့ဒီအနာတိန်အကြမ်းဖက်အုပ်စုကိုကျွန်တော်တို့ပြည်သူလူထုကတော့ဝိုင်းပြီးတော့တင်းရမယ်ဆိုရင်ဝိုင်းပြီးညီကြမယ်ဆိုရင် ဒီအာဏာရှင်စနစ်ကိုကျွန်တော်တို့တည်ကြပါအောင်ကျွန်တော်တို့အမြင့်ပြည့်ရှင်းမုန်းနိုင်မယ်လို့ကျွန်တော်အနေနဲ့ပြောချင်ပါတယ်ခင်ဗ
ျကိုမုန်းနိုင်ကြောက်ရွံ့လာတဲ့လူတွေအားပြောလာတဲ့လူတွေအားရော့လာတဲ့လူတွေအတွက်ဘယ်လိုသတင်းစကားမျိုးများပြောချင်ပါသလဲ
ဟုတ်ကဲ့ဟိုဒါကတော့ကျွန်တော်နေ့စဉ်မြနေ့စဉ်နဲ့မြကြုံနေရတဲ့အဲဒီလိုလူတပ်ပွဲတွေဖန်စီပွဲတွေတောင်ကျွန်တော်တို့ပြည်သူလူထုမှာလည်းအကြောက်တရားတွေတဖြည်းဖြည်းနဲ့စိတ်ဝင်လာတဲ့ချိန်မျိုးရှိပါတယ်ရက်ွက်တည်တဲ့အထိအဲစီဝင်ပြီးတဲ့အခါကျတော့တစ်ဖက်ကကျန်ဖက်တောင်းညမ်းသူပုတ်စုကဒီလူထုကိုအဲချင်းချောက်ပြီးတော့လက်နက်အားကိုနဲ့ချင်းချောက်မှုတွေနဲ့နေ့စဉ်ဆက်လုပ်နေပါတယ်ဆိုတော့ဒါတွေနဲ့ပတ်သက်ပြီးတော့ကျွန်တော်အနေနဲ့မေတ္တာရပ်ခံချင်တာကကျွန်တော်တို့ဒီလမ်းကပေးဆက်ရတာတွေရှိလိမ့်မယ်အထီးခိုက်အကြဆုံးတွေရှိလိမ့်မယ်ဆိုတာကျွန်တော်တို့ဒီအားလုံးသိပြီးဖြစ်တယ်မြန်မာနိုင်ငံရဲ့သမိုင်းကြောင်းတစ်လျှောက်မှာကျွန်တော်တို့သွေးခင်းတဲ့လမ်းတွေအများကြီးကိုကျွန်တော်တို့ဖြတ်ခဲ့ရပြီဖြစ်တယ်။သို့တော့ကျွန်တော်တို့အနေနဲ့ကျွန်တော်တို့အားလုံးသွားကြတဲ့မျောလင်းတောက်တနေတဲ့ Federal Democracy ပန်းနိုင်ကိုကျွန်တော်တို့ဒီကနေ့ထိကျွန်တော်မရောက်နိုင်ဘူး။အဲ့ဒီအတွက်ကိုယ်စိတ်ထဲမှာမတိမတာဖြစ်စေတိတိတတဖြစ်စေကြောက်စိတ်တွေစိုးရင်စိတ်တွေဝင်လာရပြီးတော့လမ်းပေါ်ထွက်ဖို့အတွက်တွန့်ဆုတ်လာတာ။တံပုံးတီးဖို့အတွက်ကိုမဝင်ရဲတော့တာ။ဒီလိုမျိုးအာနာဖီဆန်နဲ့လှုပ်ရှားမှုတွေမှာပါဝင်ဖို့အတွက်မတက်ကြွတော့တဲ့အခြေအနေမျိုးများကိုယ်စိတ်ထဲမှာဖြစ်လာတယ်ဆိုရင်ကျွန်တော်ကြဆုံးသွားခဲ့ရတဲ့ကျွန်တော်ရဲ့အာဇာနည်တူရဲကောင်းတွေမျက်နှာကိုပြန်ပြီးတော့မြင်အောင်ကြည့်ပေးစေချင်ပါတယ်။ KSS မှာကျွန်တော်တို့သွေးခင်းလန်းဒီတိုင်းကြီးရဲ့အနာဂတ်ခရီးအတွက်ကိုသွေးခင်းခဲ့တဲ့ကျွန်တော်တို့သွေးကြခဲ့ရတဲ့တူရဲကောင်းတွေသွေးဆက်တွေအနည်းတော့ပါဘူး။ဆိုတော့ဒီတူရဲကောင်းတွေရဲ့မျက်နှာကိုမြင်အောင်ပါကျွန်တော်တို့လက်ရှိချိန်မှာဖမ်းဆီးထိန်းသိမ်းခံထားရတဲ့အဲဒေါန်ဆန်းစုကြည်ပါဝင်နိုင်ငံရေးအင်အားစုအသီးသီးကတက်ကြွလှုပ်ရှားသူတွေခြေတန်းကရဲဘော်တွေရဲ့မျက်နှာတွေကိုမြင်ယောင်ပြီးတော့ကျွန်တော်တို့ကြံနေခဲ့တဲ့သူတွေကတဦးကိုတဦးပြန်လည်ဖေးမဆောက်ရှောက်ပြီးတော့ဒီလမ်းကိုကျွန်တော်တို့အဲတက်တည်တင်းပြီးတော့ရအောင်ရှေ့ဆက်လျှောက်ရပါစို့လို့ကျွန်တော်ကတော့ဟိုတိုက်တွန်းချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဗျာဆိုတော့ကိုဒီဇာဆန်းဒီပွဲရဲ့အဆုံးသတ်ရလတ်ကိုကိုဒီဇာဆန်းကိုတိုင်းဘယ်လိုမြင်ထားပါသလဲတကယ်ပဲအောင်မြင်မယ်လို့အခိုင်အမာယုံကြည်ပါသလားကိုဒီဇာဆန်
းကျွန်တော်အနေနဲ့ပြောရမယ်ဆိုတော့ကျွန်တော်တို့အခုချိန်မှာကကျွန်တော်တို့ကတချို့သောကြီးမားတဲ့အောင်မြင်မှုတွေရနေပြီလို့ကျွန်တော်ကတော့စုမိနေဗျ။ဘာဖြစ်လို့လဲဆိုတော့ပြောရရင်အခုချိန်မှာကျွန်တော်တို့အဲ့ဒါ290ကျော်လွတ်လပ်ရေးရပြီကလေးကပေါ့နော်290ကျော်တမိုင်းမှာကျွန်တော်တို့လူထုအနေနဲ့တအညီညွတ်ဆုံးသောကာလတစ်ခုကိုရောက်နေပြီလို့ကျွန်တော်ထင်တယ်။သူတစ်ဖြစ်ကျွန်တော်တို့ဒီဗမာတိုင်းရင်းသားဗမာလူထုကဒီပြည်တွင်းစစ်တွေအကြောင်းလို့ဖက်ဒရယ်ပြည်တော်စုစနစ်အကြောင်းလို့ဆက်လိုက်ပြီးဒါရင်နဲ့ပတ်သက်ရင်နားလည်မှုသိရှိမှုသဘောပေါက်မှုအားနည်းကြတာတွေရှိတယ်။အပုံမှန်တင်ကျွန်တော်တို့ဝန်ခံရမှာဖြစ်တယ်။တောင်းပန်ရမှာဖြစ်တယ်။သူတို့ပြည်ကျန်တဲ့လူမျိုးတွေရဲ့ကျွန်တော်တို့နိုင်ငံရေးအကြောင်းတိုင်းရင်းသားတော်လှန်ရေးလက်နက်ကိုင်အဖွဲ့အစည်းတွေရဲ့နိုင်ငံရေးအကြောင်းဟလာသူတို့ရဲ့ရည်တည်ချက်သဘောထားတွေကိုစာနာနားလည်သဘောပေါက်မှုအားနည်းခဲ့။သို့တော့အခု2021ຫນွေဦးတော်လှန်ရေးကြီးအတွင်းမှာကျွန်တော်တို့ဗမာတိုင်းရင်းသားတွေအပါအဝင်အားလုံးကဒီဟာကြောင့်ကျွန်တော်တို့ဖက်ဒရယ်စနစ်ကိုတောင်းဆိုနေရတာလေ။ဒီတိုင်းရင်းသားတော်လှန်ရေးအဖွဲ့အစည်းတွေရဲ့ဟဲ့လားတိုင်းရင်းသားလူမျိုးတွေရဲ့ဒီနိုင်ငံရေးတွေရည်တည်ချက်တွေကိုကျွန်တော်တို့အများကြီးပို့ပြီးသဘောပေါက်သွားပြီ။ဒါဒီပြင်ကျွန်တော်တို့ဒီအရေးတော်ပုံကြီးကအောင်မြင်မှုကြီးတစ်ခုလို့ကျွန်တော်ပြောချင်တယ်။နောက်တစ်ခုရှိသေးတယ်။ကျွန်တော်တို့ဟဲ့လားအရင်တော့မှဆိုရင်မျိုးဦးတော်လှန်ရေးမတိုင်ခင်ကဆိုကျွန်တော်တို့ဗမာလူမျိုးတွေကြားထဲမှာဒီအကြမ်းဖက်အာဏာသိမ်းစစ်အုပ်စုနဲ့ပတ်သက်ပြီးတော့တည်ရှိမှုဒီစစ်အုပ်စုကိုစန့်ကျင်မှုဘက်မှာတုံ့ပြန်အားနည်းခဲ့တယ်။ဒါကျွန်တော်တို့ဟဲ့လားဒီစစ်တပ်ကဟဲ့လားအရင်တော့ပြည်တွင်းစစ်မှာရွာလုံးကျမီးရှို့တယ်လို့ဟဟလာအကြမ်းဖက်တယ်လူသတ်မှုတွေလုပ်တယ်ဟဟလာလူသားချင်းစာနာမှုမရှိဘူးကျွန်တော်တို့ကကြားပြီးကြားဘူးတာမျက်မြင်ပုံတွေမဟုတ်အဲ့တော့တချို့တွေကတိရှိမှုသဘောပေါက်မှုအားနည်းခဲ့ဒါပေမဲ့အခုချိန်မှာတော့ကျွန်တော်တို့ရန်ကုန်မြို့ကြီးမှာမန္တလေးမြို့ကြီးမှာမုံရွာမြို့ကြီးမှာဟဟလာတောင်ကြီးမြို့ကြီးမှာဟိုကဒီအကြမ်းဖက်စစ်ကောင်စီရဲ့လက်ပါစီစစ်သားတွေရဲတွေဘယ်လောက်ထိလူသားမဆန်တယ်လဲဘယ်လောက်ထိအကြမ်းဖက်တယ်လဲဘယ်လောက်ထိရက်ဆက်တယ်လဲဆိုတော့ကျွန်တော်တို့မြောင်ဝါထင်တင်အားလုံးကတွေ့နေရပြီဖြစ်တယ်ကဘာကလည်းမှတ်တမ်းတင်ပြီးဖြစ်တယ်ကျွန်တော်တို့အားလုံးကလည်းသိရှိပြီးဖြစ်တယ်အဲ့ဒါကြောင့်ကျွန်တော်တို့ဗမာတိုင်းရင်းသားတွေကိုယ်တိုင်ကဗမာလူမျိုးတွေကိုယ်တိုင်ကဒီအကြမ်းဖက်ဝါဒဒီအကြမ်းဖက်စစ်ကောင်စီရဲ့လက်ပါစေစစ်သားတွေရဲတွေကိုဒီစစ်အုပ်စုကိုကျွန်တော်တို့လုံးဝတူတူခါခါဆန့်ကျင်နေကြပြီဖြစ်တယ်တွန်းလှန်နေကြပြီဖြစ်တယ်ဒါဒီပြင်လည်းကျွန်တော်တို့နေဦးတော်လည်းရဲ့အောင်မြင်မှုတစ်ခုလို့လည်းကျွန်တော်ကပြောချင်တယ်ကျွန်တော်ထင်တယ်လက်ရှိအခြေအခိုက်တန့်ပြီးကျွန်တော်တို့290ကျော်မြန်မာလူတွေရရပြီးတမိုင်းအတွင်းကျွန်တော်တို့သွားကျင်တဲ့ဘုံပန်းတိုင်းFederal Democracy ပြည်တော်စုကိုတည်ဆောက်ဖို့အကောင်းဆုံးအခွင့်အလမ်းကြီးဖြစ်တယ်လို့ကျွန်တော်အနေနဲ့လေးလေးနက်နက်ယုံကြည်ပါတယ်ကျွန်တော်တို့ရဲ့အရေးတော်ပုံအောင်းကိုအောင်ရမယ်လို့ကျွန်တော်အနေနဲ့တော့ယုံကြည်ပါတယ်ခင်ဗ
ျကိုဝင်မိုးနိုင်ရောကိုကိုတိုင်းခိုင်ခိုင်မာမာအပြင်းထန်ယုံကြည်ပါရဲ့လားဒီပွဲဘယ်လိုအဆုံးသတ်မယ်လို့ညွန်လင်းယူဆထားပါလဲ
ဟုတ်ကဲ့အဲယုံကြည်ပါတယ်ခုနေထားမှာကိုပဲကျွန်တော်တို့ဘက်ကအခုချိန်ထိအားကောင်းနေစေတဲ့မန္တန်ကြီးတွေရှိနေပါတယ် ို့ကျွန်တော်အများအားပြောပါတယ်လွေဦးတော်လိုင်းကြီးကကျွန်တော်တောက်တိုင်၃ချောင်းနဲ့ကျွန်တော်တို့ဟိုထောက်ကန်ပေးထားတဲ့တိုက်ပွဲဖြစ်တယ်ပထမတောက်တိုင်ဖြစ်တဲ့ဒီကျွန်တော်တို့အဲလမ်းမော်တပိတ်တိုက်ပွဲကြီးကြီးတဲ့အချိန်မှာအရှင်ကတော့ကျွန်တော်ရော့သွားတယ်သို့တော်လူလူရဲ့စိတ်ထဲကဒီလမ်းမော်တပိတ်တိုက်ပွဲကြီးမှာပူပေါင်းပါဝင်ခြင်းနဲ့စိတ်ဆန္ဒကတော့သူတို့ဘလောက်ပဲချင်းချောက်ချင်းချောက်ချိုးနိုင်လို့မရဘူးဆိုတော့ကျွန်တော်မြင်တာအဲ့ဒီလိုပဲဒုတိယလှုပ်ရှားမှုဖြစ်တဲ့ CDM လှုပ်ရှားမှုမှာကြည့်မယ်ဆိုရင်တည်သူဝန်ထမ်းတွေအခုချိန်ထိလူလူနဲ့တပါးတည်းရက်တည်ပြီးရုံးပြန်မတက်ကြပဲနဲ့အာနာဖီဆန်လုံးမရှိသေးဘူးတတိယလှုပ်ရှားမှုဖြစ်တဲ့ရက်ကြီးနဲ့မြို့နယ်အဆင့်တွေမှာအာနာဖီဆန်မှုကိုကြည့်ရင်အခုစစ်ကောင်စီကမြို့နယ်တွေရက်ွက်တွေကြေးရွာတွေဘလောက်ဖိဖိစီစီအုပ်ထုတ်နိုင်ပါပြီဆိုပြီးတော့သတင်းစာတွေမှာလိန်ပြီးတော့ကြေညာကြေညာမြေပြင်မှာဘလောက်ပဲတနက်နဲ့ရက်ွက်တွေဝင်ပြီးဘဲကောင်ထွက်ရဲလဲကွာဆိုပြီးတော့ဟိုမိုင်ရိုင်းစော်ကားပြီးတော့လူလူကိုဆက်ဆန်ဆက်ဆန်ဒီနေ့ချိန်ကြီးကျွန်တော်တို့ရက်ွက်တီကြေးရွာတွေမှာစစ်ကောင်စီကခန့်နဲ့လက်ပါးစီတွေအုပ်ချုပ်လို့ရတဲ့ရက်ွက်ကြေးရွာနေနေတယ်တချို့နေရာတွေမှာတော့ကျွန်တော်တို့တနက်မိုးပြီးတဲ့ခါကျအုပ်ချုပ်တဲ့အတွက်လူထုကမတက်တာတဲ့အဆုံလက်လျှော့ပြီးလဲရတာလည်းရှိတယ်သို့တော့တကယ်တမ်း PPCC နိုင်ငံတွေနဲ့အုပ်ချုပ်နိုင်တဲ့အခြေအနေမရှိသေးဘူးပေါ့ဆိုတော့ဒီတောက်တိုင်၃ချောင်းကိုကြည့်တဲ့အချိန်မှာလည်းကျွန်တော်အခုချိန်ကြီးကျွန်တော်တို့ဘက်ကအားတာနေတယ်နောက်တစ်ခုကကျွန်တော်တို့ဒီ88တုန်းက CRPP ရှိခဲ့တယ်လို့ပဲအခု2021မှာကျွန်တော် CRPH ရှိတယ်အဲ့ဒီမှာမှကျွန်တော်တို့ CRPH ကနေပြီးတော့အခုဒီဆက်သွားမယ်တိုင်းပြည်ရှေ့ဆက်သွားမယ် Federal Democracy ပဋိညာဉ်ကိုလည်းကျွန်တော်တိုင်းနောက်လက်နက်ကိုင်ဖွဲ့စည်းပြီးကျွန်တော်တပိတ်လှုပ်ရှားတဲ့မြေပြင်ဖွဲ့စည်းပြီး CDM ဖွဲ့စည်းနေပူးပေါင်းတိုင်ပြီးကြီးညာခဲ့ကြီးညာချက်တွေမှာအားသာချက်တွေအားလည်းချက်တွေရှိနေတယ်ဒါတွေကကျွန်တော်တို့အနေနဲ့ပြန်ဝိုင်းဝန်းပြန်လည်ဆွေးနွေးပြီးတော့လိုအပ်တာတွေပြန်ဆင်ဖြည့်ဆွားမှာဖြစ်တယ်သို့တော့ပြောချင်တာကကျွန်တော်တို့လက်ရှိ CRPH နဲ့တခြားသောတိုင်းရင်းသားအင်အားစုတွေလက်နက်ကင်ဖွဲ့စည်းတွေနိုင်ငံရေးအရကျွန်တော်အရေးပါတဲ့ decision maker တွေပူးပေါင်းဆောင်ရွက်နေတဲ့လမ်းကြောင်းကလည်းကျွန်တော်88တုံးကမတူတဲ့အခင်းကျင်းတစ်ခုကိုကျွန်တော်မြင်နေရတယ်။အဲ့ဒီအတွက်ကျွန်တော်မြင်တာကတော့ကျွန်တော်နေဦးတော်လိုင်းရေးဟာနိုင်လိမ့်မယ်။ကျွန်တော် Federal Democracy ပြည်ထောင်စုကိုမုတ်ချကျွန်တော်တို့ PP ပြင်ပြင်ထူထောင်နိုင်လိမ့်မယ်အဲ့လိုကျွန်တော်ကတော့အလေးလေးနက်နက်ယုံကြည်ပါတယ
်။ဟုတ်ကဲ့ပါဗျာ။ချိန်ပေးပြီးတော့ဟောဆွေးနွေးပေးတဲ့ကိုဒီဇာဆန်၊ကိုမူနိုင်မျှော်လုံးကိုအထူးပဲကျေးဇူးတင်ပါတယ်။ဘေးရန်အန်ဒရယ်ပေါင်းကကင်းဝေးကြပါစေ။လူချင်းနဲ့ပန်းနိုင်ကိုအရောက်လမ်းတက်နိုင်ကြပါစေခင်ဗျာ
။ဟုတ်ကဲ့။တော်တော်ကလည်း
ဟုတ်ကဲ့ပါ။
ကျေးဇူးတင်ပါတယ်ခင်ဗျ
ာ။ကျေးဇူးတင်ပါတယ်ခင်ဗျာ
။အခုအခါမှာတော့သတင်းအကျဉ်းချုပ်ကိုမတ်တင်ကြီးထက်ကပြောပြပေးပါလိမ့်မယ
်။မြန်မာပြည်သူတွေကိုတပ်ဖြတ်ဖိနှိပ်နေတာတွေရက်ဆိုင်ရေးအတွက်စစ်တပ်ကိုပြက်သားထိရောက်တဲ့အရေးယူမှုချက်ချင်းလုပ်ဖို့ကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးမစ္စတာဘက်ရှလက်ကအင်ကာနီမှာတောင်းဆိုထားပါတယ
် The military seems intent on intensifying
စစ်ပွဲသုံးလက်နက်တွေသုံးပြီးအစဉ်အကျဉ်မဲ့ပြစ်ခတ်နေတဲ့မြန်မာစစ်တပ်ဟာကြမ်းကြုတ်ရက်စက်တဲ့အကြမ်းဖက်မှုမူဝါဒနဲ့ပြည်သူတွေကိုနှိပ်ကုပ်ဖို့ရည်ရွယ်ထားတဲ့သဘောတွေ့ရကြောင်းကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးရုံးရဲ့ပြောခွင့်ရာရာဗီယန်ရှမ်ဒါစနီကအင်ကာနီသတင်းစာရှင်းလင်းပွဲမှာပြောပါတယ်ဆီယနာတိုင်းနာကိုဆန့်ကျင်တဲ့အနေနဲ့မြန်မာရိုးရာနှစ်တစ်ကူကြံပွဲတော်တွေမကျင့်ပါပဲနိုင်ငံတော်မှာလမ်းပေါ်ထွက်ဆန္ဒပြနေကြဆဲဖြစ်ပါလေ။နိုင်ငံတော်မှာဧပြီလ13ရက်နေ့ကြံအချိုနေ့မှာအတာအိုးတပိတ်အဖြစ်ဆီယနာတိုင်းနာကိုဆန့်ကျင်တာမှာပါဝင်ခဲ့တဲ့မန္တလေးတိုင်းမြင့်ငယ်မြို့မှာစစ်တပ်နဲ့ရဲကပစ်ခတ်တာကြောင့်ထိခိုက်ဒဏ်ရာရတဲ့ဆိုတဲ့သတင်းတွေလည်းလူမှုကွန်ရက်တွေမှာတွေ့မြင်ရပါတယ်။ယူကရိန်းနယ်စပ်မှာရုရှားဘက်ကရုတ်တရက်စစ်အင်အားတိုးမြင့်ချထားလာနေပြီးယူကရိန်းရဲ့ခရိုင်းမီးယားဒေသကိုလည်းသိမ်းပိုက်ထားတဲ့အခြေအနေပေါ်မှာစိုးရိမ်နေကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကရုရှားသမ္မတဗလာဒီမီယာပူတင်ကိုအင်ကာနစ်ကတယ်လီဖုန်းဆက်ပြောဆိုခဲ့ပါတယ်။တင်းမာနေတဲ့အခြေအနေကိုပြေလျော့သွားစေရည်အတွက်ရုရှားဘက်ကဆောင်ရွက်ဖို့ကိုလည်းအမေရိကန်သမ္မတကပြောဆိုခဲ့တယ်လို့သမ္မတအင်ပီရိုကပြောပါတယ်။ယူကရိန်းရဲ့အချုပ်ချာအာဏာနဲ့နိုင်ငံတည်ထောင်ခိုင်မြဲရေးအတွက်အမေရိကန်ဘက်ကမမိတ်မတုံပိုက်ဖြတ်ထားကြောင်းသမ္မတဘိုင်ဒန်ကရုရှားသမ္မတကိုပြောဆိုခဲ့ကြောင်းအမေရိကန်သမ္မတအင်ပီရိုကထုတ်ပြန်ပါတယ်။အမေရိကန်သမ္မတရဲ့ပြောဆိုချက်အပေါ်ရုရှားသမ္မတဘက်ကတုံ့ပြန်ချက်နဲ့ပတ်သက်လို့တော့အမေရိကန်သမ္မတအင်ပီရိုဘက်ကသုံးသပ်ချက်မပေးပါဘူး။ယူကရိန်းရဲ့ခရိုင်းမီးယားကျွန်းဆယ်ကို2014ခုနှစ်မှာရုရှားကသိမ်းယူခဲ့တာကိုအမေရိကန်နဲ့အနောက်မဟာမိတ်နိုင်ငံတွေကကန့်ကွက်ရှုတ်ချခဲ့ပေမဲ့လည်းဒီလိုရက်ကိုဟန်တာဆောင်ရွက်မှုမရှိခဲ့ပါဘူး။အဲ့ဒီနောက်ပိုင်းရုရှားထောက်ပံ့ထားတဲ့ခွဲထွက်ရေးသမားတွေကယူကရိန်းအရှေ့ပိုင်းဒွန်ညက်ဒေသမှာယူကရိန်းအစိုးရတပ်တွေနဲ့တိုက်ခိုက်နေပါတယ်။ဒီတိုက်ပွဲတွေအတွင်းသေဆုံးရသူက13,000နီးပါးရှိတယ်လို့လည်းကုလသမဂ္ဂကပြောဆိုထားပါတယ်ရှင်။
ဒီကနေ့အတွက်နောက်ဆုံးရတဲ့သတင်းအကျဉ်းချုပ်ကိုမတ်တင်ကြီးထိုက်ဖြောပြသွားတာပါဒီမနက်အတွက်အစီအစဉ်ထုတ်လုပ်ရမှုကတော့ Man Engine နိုင်ဖြစ်ပြီးအတန်းမိုင်းဆိုင်ရာ Engineer ကတော့ Jimmy Cook ဖြစ်ပါတယ်ဒီကနေ့မနက်အစီအစဉ်တွေကိုမနက်6နာရီကနေ8နာရီထိလိုင်းတူမီတာ32 40 48 50တို့ကနေတင်ဆက်ခဲ့တာဖြစ်ပါတယ်This program has